ယနေ့သာသနာတော်နှစ် 2554 ခုနှစ်ကောဇာတက္ကရေ 1382 ခုနှစ်နေတော်လာပြီးကျော်ရှိရက်ခရစ်နှစ် 2010 ပြည့်နှစ်ဒီဇင်ဘာလ29ရက်ဗုဒ္ဓဟူးနေ့မှာစကိုင်းတောင်ရုံညာဆက်ကြအကြောင်းတိုင်းမှာပရိယပฏิပတ်သာသနာတာဝန်ကိုထမ်းဆောင်တော်မူနေကြတဲ့တန်ဃာတော်260ကျော်တို့ရဲ့အထံမောက်သို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကမန္တလေးမြို့89လမ်း24 25လမ်းကြားမှာနေထိုင်ကြတဲ့ကျေးဇူးရှင်ဖခင်ကြီးဦးမောင်ကြီးနဲ့သာသမီမြေငွေထီသုံးလက်မိသားစုဖြစ်ပါတယ်။အကြောင်းရင်းခန္ဓာကမိမိတို့ရဲ့ကျေးဇူးရှင်ဖခင်ကြီးဦးမောင်ကြီးရဲ့မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့ကုသိုလ်ကောင်းမှုအစုစုကိုပြုလုပ်ကြတယ်။မိမိတို့မိသားစုပြုလုပ်တဲ့ကုသိုလ်များကနံပါတ်1အနေနဲ့တန်ဃာတော်260ကျော်တို့အာယုံခါမှာကြာဆံကျော်ဆွမ်းနေလေခါမှာမုံမြတ်သောခဲဝဲပိုးစဉ်ဆွမ်းများဆက်ကလူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုဖိမ့်မှန်ထားတဲ့အပရိသတ်များအားလည်းပဲတရားဖြူခွေကျွေးမွေးအပ်ခံခြင်းဆိုတဲ့ကုသိုလ်ကောင်းမှုဘုန်းကြီးရဲ့ဇာတိဖြစ်တဲ့မြမြကြီးကြီးရွာမှာမိဘတွေရဲ့အမွေနေ့ဖြစ်တဲ့ဟောင်းနွမ်းနေတဲ့ပျက်စီးနေတဲ့ဖရာစီရီတော်တွေကိုပြုပြင်ဖို့အတွက်နဝကံမ750လူထန်းခြင်းတာမဏေကျော်အဘိဝန္တစာဖြေကြတဲ့သံဃာတော်ရှင်များအတွက်ခရီးစရိတ်နဝကံမ5,000လူထန်းခြင်းတရားတော်ကိုပူဇော်သည့်အနေဖြင့်300,000တန်အဆက်တော်ပစ္စည်းများနဲ့တင်ဟန်းဒီကြုံတစုံလူထန်းခြင်းနိုင်ကဆရာတော်6ပါးအားလုံးရဲ့တပါးတပါးနဲ့100,000တန်အဆက်တော်ပစ္စည်းများကိုလူတန်းခြင်းအပြင်600,000တန်ပစ္စည်းများလူတန်းခြင်းကနဝဇကစာချ9ပါးတို့ဟာတစ်ပါးတစ်ပါးလင်5,000ကျပ်စီအပြင်4,500တန်အကူစာချ29ပါးတို့အားလည်းပဲတစ်ပါးတစ်ပါးလင်3,000ကျပ်စီအပြင်18,000ကျပ်ကျွားရောက်လာတဲ့ဓမ္မမိတ်ဆွေများအားလည်းပဲမြတ်စွာဘုရားနိုင်ကဘုန်းကြီးရေးသားထားတဲ့သူတော်ကောင်းတို့တောင်းစုများဆိုတဲ့စာအုပ်တောစီဓမ္မဒါနတရားလူဖြစ်ပေးဝေခြင်းကုသိုလ်ကောင်းမှုပြုသက်ဖြစ်ကြတဲ့ကြောက်ဆယ်မျိုးဥကျော်ဝင်းဒေါ်တန်းတင့်အဖွဲ့ကနဝကံမ5,000ကျပ်ဥဝင်းကျော်ဒေါ်မြင့်မြင့်ဝင်းမင်းထွန်းတကြားဆက်မိသားစုက2,000ကျပ်ဒေါ်အေးဆိုင်က3,000ကျပ်ဆိုပြီးတော့ပါရမီရှင်ကုသိုလ်ပြုသက်များကလည်းပဲဝိုင်းဝန်းပြီးတော့ပြုလုပ်ကြတယ်အဲ့တော့ယနေ့မွေးနေ့မင်္ဂလာမှာဘုန်းကြီးဟောကြားဖို့အာယုံပြုနှလုံးသွင်းထားတဲ့တရားတော်ကဗုဒ္ဓနုဒတိဘာဝနာတရားတော်လို့ဒါမျိုးပဲမှတ်ထားပါဗုဒ္ဓနုဒတိဘာဝနာဆိုတာယခုဟောင်းနှံပျက်စီးနေတဲ့မိမွေဖွားမွေဖြစ်တဲ့စေတီတော်ကိုပြုပြင်ရန်အတွက်750ပါဝင်လှူဒန်းခြင်းမွေးနေ့မင်္ဂလာကိုကြောင်းပြုပြီးဒီကုသိုလ်နဲ့ဆက်ပြီးတော့ဗုဒ္ဓနုတ္တိဘာဝနာဆိုတာဒီတရားကိုဟောပေးမယ်ဗုဒ္ဓနုတ္တိဆိုတာဗုဒ္ဓဆိုတာဖရာရှင်ဖရာရှင်ရဲ့ဂုဏ်တော်တွေကိုအနုတ္တိအဖန်ဖန်အောက်မေ့တရိယတာဒါကိုဗုဒ္ဓနုတ္တိဘာဝနာလို့ခေါ်ရပါတယ်ဘုန်းကြီးတို့ဗုဒ္ဓနုတ္တိဘာဝနာဟာဇံမတ်ဖို့တက်ရိုက်ကြီးတော့မရစေနိုင်အောင်ဒါပေမဲ့လို့ဇံမတ်ဖို့ရရှိဖို့အတွက်အများကြီးထောက်ပံ့ဖြစ်ခဲ့တယ်။ဘုန်းကြီးတို့ရှင်သူဂုတိမထေရဘာဝေယီဗုဒ္ဓနုတ္တိဘာဝနာနမနုဒရံဤမံတတိဘာဝယိတဝါနကုရယိတတိမာနတံနဲ့ရှင်သူဂုတိမထေရန္တာရှင်မြတ်ကြီးမိန့်ကြားသွားတဲ့စကားပေါ့။အဓိပ္ပာယ်ကဘာလဲဆိုတော့ဗုဒ္ဓနုတ္တိဘာဝနာဖရာရှင်ရဲ့ဂုဏ်တော်တွေကိုအမြဲတမ်းအောက်မေ့အမှတ်ရပါတဲ့ပွားများပေးပါဒီဗုဒ္ဓနုတ္တိဘာဝနာဆိုတာဘာဝနာတွေထဲမှာအထက်တန်းကျပြီးအင်မတန်မှအတူမရှိတဲ့ဘာဝနာတစ်မျိုးဖြစ်ပါတယ်တဲ့ဣမံတတိယဘာဝယိတဝါနဒီဗုဒ္ဓနုတ္တိဘာဝနာကိုပွားများခဲ့လို့ရှိရင်တဲ့ပုရိယတတိမာနတံကောင်းသောလူအင်ဆန္ဒတွေဆူတောင်းနေပြေဝပါလိမ့်မယ်ဆိုပြီးတော့မိန့်ကြားတော်မူခဲ့အဲ့တော့ဗုဒ္ဓနုတ္တိဘာဝနာဟာဆူတောင်းပြည့်တယ်ဒီလိုတိတ်တယ်မျိုးရှိတယ်အဲ့တော့ခွန်ကြီးတို့ဗုဒ္ဓနုတ္တိဘာဝနာကဖရာရှင်ရဲ့ဂုဏ်တော်တွေကိုအာယုံပြုကြည်ညိုတယ်ဖရာရှင်ကိုကြည်ညိုလာတဲ့အခါဘာဖြစ်မလဲခွန်ကြီးတို့မိဘကို လေးစားတဲ့သာသမီတယောက်ဟာမိဘရဲ့စကားကိုမြေဝဲမကြနားထောင်နေတဲ့ဒီလိုပဲဘုရားရှင်ရဲ့ဂုဏ်တော်တွေကိုသိလာတဲ့အခါဘုရားရှင်ပေါ်မှာတိုးတိုးပြီးတော့တဏှိတရားကြည်ညိုလာတယ်တဏှိတရားဘုရားရှင်ပေါ်မှာကြည်ညိုလာလို့ရှိရင်ဘုရားရှင်ချမှတ်ခဲ့တဲ့ဒါနလန်းစဉ်ဘုရားရှင်ချမှတ်ခဲ့တဲ့သီလလန်းစဉ်ဘုရားရှင်ချမှတ်ခဲ့တဲ့ဘာဝနာလန်းစဉ်ဒီလန်းစဉ်တွေကိုအပွေကောက်မရှိဘဲနဲ့တိတိကျကျလိုက်နာနိုင်စွမ်းရှိတယ်တဲ့ဒါကြောင့်မို့ဒီလိုကုသိုလ်တွေများလာတဲ့ပုဂ္ဂိုလ်ဟာနောက်ဆုံးတော့လူရင်ဆန္ဒတွေဟာအလိုလိုပြည့်ဝလာတော့တာပဲအဲ့တော့ဘုရားရှင်ကိုကြည်ညိုလာရင်ဒါနလန်းစဉ်လည်းပဲဘုရားရှင်ချမှတ်တဲ့အချိန်ဂုံပကဒနာမမဖဲနဲ့အပေါ်ယံလေးတင်အကာတရားလေးတင်မမမောပဲနဲ့ဒါနတရားကိုပြုလုပ်တဲ့အခါခန္ဓာချင်းရဲ့ကကျွတ်လွတ်အောင်အလုံးလူကံပုဂ္ဂိုလ်ကြီးချမ်းသာစေခြင်းနဲ့စိတ်ဒါမျိုးနဲ့ပြုတ်တက်သွားတယ်ဘုရားရှင်ကိုနှစ်နှစ်ကာကမကြည်ညိုတတ်ပါဘူးဆိုလို့ရှိရင်တော့ဘုရားရှင်ကဂုံပကဒနာလောဘဒေါသဝန်းရံပြီးတော့မပြုတ်နဲ့ဒါမျိုးဆုံးမခဲ့တယ်သို့တော့ဘုရားရှင်ပေါ်မှာကြည်ညိုတဲ့စိတ်နှစ်နှစ်ကာကမရှိဘူးမိယိုဘလာဗုဒ္ဓဘာသာဖြစ်ပါတယ်ဆိုရင်တော့ဂုံပကဒနာတွေနဲ့အင်မတန်မှလူကြည့်ကောင်းယုံမယ်ဒါနဆိုတာပြုကြပါတယ်တဲ့ဒါကြောင့်ခေါင်းကြီးတို့ဘုရားဗုဒ္ဓနုဒ္ဓတိဘာဝနာအရေးကြီးပါတယ်နောက်သီလလန်းစဉ်ဘာဝနာလန်းစဉ်ဒီတိုင်းပဲတရားရှိမှတ်မှုလုပ်တဲ့ကာလမှာလည်းပဲဘုရားရှင်ပေါ်မှာကြည်ညိုတဲ့မျိုးသားမျိုးသမီးဟာငါတွေတွေအတ္တကြီးမှုတွေကင်းဖို့လောဘဒေါသမောဟကင်းဖို့မြတ်စွာဘုရားချမှတ်တဲ့လမ်းစဉ်ကိုအတိမ်ဆောင်မရှိပဲလိုက်နာကျင့်သုံးပါတယ်ဒီလိုမှမဟုတ်ပဲနဲ့မိယုကလာဗုဒ္ဓဘာသာဝင်ဖြစ်တဲ့သူများထိုင်လို့တရားထိုင်နေဆိုရင်တော့ဒီပုဂ္ဂိုလ်မျိုးတွေဟာတရားထိုင်တာဘယ်ရည်ရွယ်ချက်ကအမျိုးမျိုးရတရားခြေတဲ့သဘောစီးပွားရေးတက်ခြင်းတဲ့သဘောအပေါ်ယံအကာတွေနဲ့အချိန်ကုန်သွားတတ်ပါတယ်ဒါကြောင့်ဗုဒ္ဓနုဒ္ဓတိဘာဝနာအရေးကြီးတယ်တဲ့ဘုရားရှင်ပေါ်မှာကြည်ညိုမှဘုရားရှင်ရဲ့လမ်းစဉ်ကိုတိတိကျကျလိုက်နာခြင်းစိတ်ရှိတယ်။နောက်ပြီးတော့ဘုရားရှင်ပေါ်မှာကြည်ညိုလာလို့ရှိရင်တရားတော်တွေလိုက်နာကျင့်သုံးတယ်လို့ဒီတရားတော်တွေကိုမပြောက်ပြက်အောင်စောင့်ရှောက်နေတဲ့သံဃာတော်ရှင်မြတ်တွေဘုရားရှင်ရဲ့ဆုံးမတွေကိုပိဋကတ်သုံးပုံနိဂေ၅ရဲ့မပြောက်ပြက်အောင်စောင့်ရှောက်နေတာကတကယ်အလုံးလုံးနေတဲ့သံဃာတော်ရှင်မြတ်တွေပါအဲ့တော့ဘုရားရှင်ပေါ်မှာကြည်ညိုလာရင်တရားကိုမြတ်လို့လာမယ်တရားကိုမြတ်လို့လာရင်ဒီတရားကိုမပြောက်ပြက်အောင်စောင့်ရှောက်တဲ့သံဃာတော်ရှင်မြတ်တွေပေါ်မှာနှစ်နှစ်ကာကမြတ်လို့လာမယ်တဲ့ငါတို့ပေါ်မှာကျေစုများလို့ဘုန်းကြီးရဇာမူဝရီအောင်လို့ဂုံရှိလို့ဒီလိုစိတ်တွေနေပါသွားပါလိမ့်မယ်ဒါကြောင့်ဗုဒ္ဓနုဒ္ဓတိဘာဝနာသိပြီးတော့အရေးကြီးတယ်ဘာဝေဟိဗုဒ္ဓနုဒ္ဓတိဘာဝနာနာမနုဒ္ဓရံတဲ့ဘာဝနာတွေထဲမှာသိအထက်တန်းကြပြီးအတူမရှိတဲ့ဘာဝနာတစ်မျိုးပါဒီဗုဒ္ဓနုဒ္ဓတိဘာဝနာကိုပွားများလိုက်တဲ့အတွက်စိတ်အလိုဆန္ဒတွေပြေဝလာပါလိမ့်မယ်ဒါလေးလည်းပဲသတိထားကြည့်နော်ဘုန်းကြီးတို့ခုခေတ်ကနာမည်ကြည့်ပြီးတော့လိုက်ပြီးတော့ဖူးကြတယ်ဖျားရှင်ရဲ့ဘွယ်တော်နာမည်လေးတွေကဆူတောင်းပြေတာတို့အလိုတော်ပြေတာတို့ဆန္ဒပြေတာတို့ဒါမျိုးလေးတွေကိုလိုက်ပြီးတော့ဖူးလေရှိတယ်စာပေရဒါမျိုးမဟုတ်ဣမံတတိယဘာဝရိတ်တဝါနာတဲ့ဗုဒ္ဓနုဒ္ဓတိဘာဝနာဖျားရှင်ရဲ့ဂုံတော်တွေကိုအာယုံပြုမှဆူတောင်းပြေးပါတယ်စိတ်အလိုပြေးပါတယ်တဲ့နာမည်လေးလိုက်ပြီးတော့နာမည်လေးကြားကားမြတ်တာနဲ့နာမည်လေးကောင်းယုံများနဲ့ဂုံပကဒနာသဘောလေးတွေနဲ့လိုက်ဖူးယုံနဲ့လူရင်ဆန္ဒပြေးတယ်လို့စာထဲမှာတော့မရှိပါဘူးဒါလေးရလည်းပဲအင်မတန်တတိထားတဲ့အချက်ကလေးပဲဒါကြောင့်ဗုဒ္ဓနုဒ္ဓတိဘာဝနာဟာတည့်ရဲ့ကြီးမတ်ဖို့နိဗ္ဗာန်ကိုရာကြောင်းမဖြစ်ပေမဲ့မဘုံနိဗ္ဗာန်ရဖို့အတွက်အများကြီးထောက်ပံ့ဖြစ်သွားတယ်။စောစောကတွင်ဆက်ကလေးကိုကြည်လိုက်။ဖရာကိုကြည်ညိုမှဖရာချမှတ်တဲ့လမ်းစဉ်ကိုလိုက်နာကျင့်သုံးနေ။မိဘကိုလေးစားမှမိဘပြောတဲ့စကားနားထောင်နေ။မိဘကိုချစ်ပါတယ်လို့ဘလောက်ပြောပြောစကားနားမထောင်တဲ့သာသမီဟာမိဘကိုချစ်မြတ်လို့ပါတယ်လို့ယုံကြည်ရတာအင်မတန်ခက်ခဲပါတယ်။ဒီလိုပဲဖရာရှင်ကိုကြည်ညိုလိုက်ရင်ဖရာရှင်ချမှတ်တဲ့လမ်းစဉ်ဒါနသီလဘာဝနာအတိမ်ဆောင်မရှိပဲကုံပကဒနာတွေမချမ်းရမ်းပဲမိမိရိုးရိုးပဲတားတားပဲနိဗ္ဗာန်ရောက်ကြောင်းထောက်ပံ့အတွက်ပြုလုပ်ကြရတယ်တဲ့အဲ့တော့ဒီလိုဘုရားရှင်ရဲ့ဂုဏ်တော်တွေကိုထက်တလဲလဲပွားများခြင်းကြောင့်ကို့မှာကောင်းမြတ်တဲ့လူရင်ဆန္ဒတွေပြည့်ပြီးနောက်ဆုံးနိဗ္ဗာန်ထိမျက်မှောက်ပြုသွားနိုင်ပါတယ်တဲ့ဒါလေးဟာအင်မတန်မှတ်သားစရာကောင်းတယ်ပေါ့ဒါကြောင့်ဘုန်းကြီးကယနေ့ငွေတီသုံးလက်မိသားစုနဲ့ဓမ္မမိတ်ဆွေတွေကိုဗုဒ္ဓနုဒ္ဓတိဘာဝနာဆိုပြီးတော့ကောင်းကြီးလေးနဲ့ဟောပေးမယ်မိမိတို့ကလည်းပဲကြည်ညိုဝေယမဖြစ်တဲ့ပျက်စီးနေတဲ့ဖျားရှင်ကိုဇေရီတော်ကို မိမိတို့ပြုပြင်ပံ့ပိုးလိုက်တဲ့အခါမှာဒီတရားရှင်ဒီစီတီတော်ကိုမြင်တဲ့ပုဂ္ဂိုလ်တွေနှလုံးသားထဲမှာကုသိုလ်တွေရကြပါစေအကုသိုလ်တွေမဖြစ်ကြပါစေနဲ့ဇူတိလေးမျက်တည့်စိတ်တွေရှိကြပါစေဒီစိတ်နဲ့ပြင်လို့ရှိရင်မိမိတို့လည်းပဲအခြားသူနှလုံးသားထဲမှာဗုဒ္ဓနဲ့နှုတ်တတိဘာဝနာနဲ့ဆက်တဲ့ကုသိုလ်တွေရသမျှဒီကုသိုလ်တွေကငါကျေးဇူးတွေပဲလို့ဝမ်းမြောက်ဝမ်းသာဖြစ်သွား ာတော့ဇေဒီဟာတချို့နေရာတွေ၃မျိုးနောက်တနေရာလည်းပဲ၃မျိုး၃မျိုးချင်းတော့မတူတတ်ဘူးပေါ့ဒါမျိုးဖွင့်ဆိုတယ်ဘုန်းကြီးတို့တရားဓမ္မတွေကြားဘူးတာကတော့ဇေဒီ၄မျိုးလို့ကြားဘူးနေတယ်အဲ့တော့ဇေဒီ၄မျိုးဘာဖြစ်လို့ဖြစ်သွားတာလဲဆိုတော့၃မျိုး၃မျိုး၂မျိုးပြတဲ့နေရာမှာတူရာပေါင်းလိုက်လို့ရှိရင်စပေယဇေဒီ၄မျိုးဆိုတာပြန်ပြီးတော့ဖြစ်သွားတယ်ဒါကြောင့်ခေါင်းကြီးကနှစ်ခုပေါင်းပြီးတော့တူရာတူရာပေါင်းလိုက်တဲ့က၄မျိုးဖြစ်သွားတဲ့အတွက်ဇေဒီ၄မျိုးဆိုတာဒါလေးကိုပြောပြပေးမယ်အဲ့တော့ဇေဒီဆိုတာဗမာလိုပါလဲပါဠိလိုစေတိယစေတိယကိုမြန်မာပြန်တဲ့အခါရဟုဖြုတ်ပြီးတော့ဤကိုဤဒီကပြုတ်ပြီးဇေဒီဆိုပြီးတော့ပြောကြတယ်ဘုန်းကြီးတို့ရှေးဖြစ်တော့ကတော့ဇေဒီဆိုတာဘာလဲဆိုရင်ပူဇော်ထိုက်အလေးအမြတ်ပြုထိုက်တဲ့အရာမှန်သမျှကိုဇေဒီလို့ရှေးခေတ်ကဖျားရှင်လက်ထက်ကစပြီးရှေးခေတ်ကလေးကသုံးနေကြတယ်။ဒါကြောင့်တချို့တစ်ပင်တွေကိုလည်းပဲလူတွေကကိုးကွယ်ကြပူဇော်ကြရင်ဒါလည်းပဲဇေဒီလို့အသုံးနှုန်းနေရှိခဲ့တယ်။နတ်ဘုံတွေဘာတွေလည်းပဲလူတွေကအလေးအမြတ်ပြုပူဇော်ကြမြင်လို့ကြရင်ဒါလည်းပဲဇေဒီဆိုတဲ့နာမည်နဲ့သုံးခဲ့ပါတယ်။ဒါနဲ့ခုချိန်မှာတော့ဇေဒီဆိုလို့ရှိရင်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေလေးလေးမြတ်မြတ်ရှိခဲ့ကိုးကွယ်တဲ့ဇေဒီလေးမျိုးကိုပဲပြောကြတယ်တဲ့တဖြည်းဖြည်းနဲ့ရှိခဲ့အတုံးလုံးလေးတွေတော့ပျောက်ကွယ်သွားခဲ့ပါပြီအဲ့တော့ဇေဒီလေးမျိုးကဘာလဲဆိုတော့ဓာတုဇေဒီတော်တဲ့နံပါတ်1ဓာတုဇေဒီဆိုတာဘုရားရှင်ရဲ့ခန္ဓာကိုယ်ကဖြစ်ပေါ်လာတဲ့ဓာတ်တော်တွေဒီဓာတ်တော်တွေကိုထည့်ပြီးတော့ပူဇော်ကြရတယ်မြင်လို့ကြရတယ်ရှိခိုးကြရတယ်ဒါမျိုးကိုဓာတုဇေဒီလို့ခေါ်ရပါတယ်နောက်ပြီးတော့ပရိဘောဂဇေဒီပရိဘောဂဇေဒီဆိုတာဘုရားရှင်သုံးဆောင်တော်မူခဲ့တဲ့ရေတနုတ်တော်တို့တောင်ဝေးတော်တို့စသည်ဖြင့်ဘုရားရှင်ရဲ့သုံးဆောင်ပစ္စည်းတွေကိုဇေဒီတည်တဲ့အခါမှာထည့်ပြီးတော့ကိုးကွယ်ခဲ့တယ်ပူဇော်တယ်ဆိုရင်ဒါကိုပရိဘောဂဇေဒီလို့ခေါ်ရတယ်နောက်ပြီးတော့ဘုရားရှင်ဖျားဖြစ်တော်မူတဲ့ဗောဓိညောင်ဗောဓိညောင်ကလည်းပဲဘုန်းကြီးတို့ပရိဘောဂဇေဒီပါဖျားရှင်ရဲ့ဒီဗောဓိညောင်ပင်အောက်မှာဖျားဖြစ်သူရောက်အောင်ကြိုးစားခဲ့တယ်။ဒါကြောင့်ဗောဓိညောင်ပင်ကဖျားရှင်ရဲ့အသုံးဆောင်တစ်မျိုးဖြစ်တဲ့အတွက်ဗောဓိညောင်ပင်ကလည်းပဲပရိဘောဂဇေဒီတဲ့။ဒါကြောင့်ဘုန်းကြီးတို့တိရီလင်္ကာနိုင်ငံတို့အိန္ဒိယနိုင်ငံတို့ကြတော့ဒီဗောဓိပင်တွေကိုသိပ်ပြီးတော့အမျက်တနိုးကိုးကွယ်ကြပူဇော်ကြတယ်။ဖျားဇေဒီကိုရှစ်ခိုးတယ်လို့ပဲတိရိလင်္ကာနိုင်ငံစတဲ့ထေရဝါဒနိုင်ငံတွေကြတော့အင်မတန်မှဒီမဟာဗောဓိပင်ကြီးတွေကိုမျက်မျက်နုံနုံနဲ့ပူဇော်ကြတယ်ခေါင်းကြီးတို့မြန်မာနိုင်ငံတဲ့ကိုတားတယ်လို့ပြောလို့ရပါတယ်ဒါပါလဲဆိုတော့ပရိဘောဂဇေဒီတဲ့ဘုရားရှင်ကဒီဗောဓိညောင်ပင်ကိုအသုံးပြုပြီးတော့အရဟတမဉ္စသဗ္ဗညုတဉ္စဒီဉ္စတော်ကြီးတွေပိုင်ဆိုင်ပြီးတော့ဘုရားဖြစ်တော်မူခဲ့တာနောက်ယနေ့ငွေသီးသုံးတဲ့မိသားစုကုသိုလ်ပြုတဲ့ဇေဒီကြည့်လိုက်အတွင်ထဲမှာဥပ္ပတ္တရဲ့အောက်မှာဘုရားရှင်ရုပ်ပွားတော်ဒါကိုဥဒိဋ္ဌကဇေဒီဆိုတာခေါ်ရတယ်အဲ့တော့နံပါတ်3ဥဒိဋ္ဌကဇေဒီဥဒိဋ္ဌကဇေဒီဆိုတာကဘုရားရှင်တတ်တော်ထင်ရှားဘုရားရှင်ကိုယေရှုမှန်ထားပြီးတော့ဘုရားရှင်ရဲ့လက္ခဏာတော်ကြီးတွေပြည့်စုံပုံနဲ့အင်မတန်မှနီးစပ်အောင်ဘုရားရှင်တတ်တော်ထင်ရှားရှိတော်မူတဲ့ဘုရားရှင်ရဲ့အနီးစပ်ဆုံးပုံတူတွေထုလုပ်ပြီးတော့ထားတဲ့ရုပ်ပွားတော်တွေနောက်ပြီးတော့ပကြီးကားချက်တွေပြက်ကြိန်တွေဒါတွေကိုတော့ဥဒိဋ္ဌကဇေဒီလို့ခေါ်ရတယ်ခုဘုန်းကြီးတို့ငွေသီးသုံးလက်ကုသိုလ်ပြုတဲ့ဘုန်းကြီးတို့ရဲ့မိမွေဖမွေဖြစ်တဲ့အမွေဖြစ်တဲ့ဒီဓမ္မဒီဇေဒီတော်ဟာအတွင်ထဲမှာရုပ်ပွားတော်ပါနေတဲ့အတွက်ဒီရုပ်ပွားတော်ဟာတတ်တော်တကြဘုရားရှင်ကိုအာယုံပြုတဲ့အခါလွယ်ကူစေဖို့အတွက်အာယုံပြုနိုင်အောင်အခန့်တက်တစ်ခုအနေနဲ့ကိုးကွယ်ကြတယ်ဒါကိုဥဒိဋ္ဌကဇေဒီတဲ့မိမိတို့ဒီဥဒိဋ္ဌကဇေဒီကိုလည်းပဲပြုပြင်လူတန်းရာရောက်ပါတယ်ပူဇော်ရာရောက်ပါတယ်နောက်တကဒီဇေဒီတော်ဒီရုပ်ပွားတော်ကိန်းဝတ်တဲ့ဇေဒီတော်ဆိုတာရှိသေးတယ်ဇေဒီတော်ထဲမှာရုပ်ပွားတော်အတွင်းထဲရနေလှိုင်နဲ့ကိုးကွယ်ထားတယ်ပေါ့အဲ့ဒီရုပ်ပွားတော်ကိန်းဝတ်တဲ့အဲ့ဒီဇေဒီတော်ကိုတော့ဘာလို့ခေါ်နိုင်တယ်လဲဆိုတော့ပရိဘောဂဇေဒီလို့ခေါ်နိုင်တယ်ဘာဖြစ်လို့ဆိုတော့ ऐ ये दीरी रोहा प्यासी ने चांसाऊ ने लादरन टू द्वारे इडे प्यासी ने चांसाऊ ने लादरन टू द्वारे जो प्यासी ने दोंसाऊ पिए द्वारे ताजमु ऐ ये दीरी रोहा परिभोगा दीरी अद्वैने या जोगवारोगा उदयदगा दीरी दामियो कोवारे ना मेंबली दीरी या बाले से रो डेमा दीरी दुरारो साबी मापुन सुरारो पटेजा दमोबादु पठंडे यारोरु पोइंडु दीरी डेमा तोगा मिनी तीठा कुबे वेदलुपो जीरे माही दुबा बुआसारे तीकारारी प्यासी हो जारे तियारोरीगु शेके दोंगा चौसारी बारी छुएं बिरो तीठा ठबना ठागे धारी उरो डेमा दीरी लु पुन्सु बारे अरो पोइंडु दी कुबियने दीरी डोरे मा पारी ठबना रे धारी या मम्मी लाई दे डोर पोइंडु ले मती ती कुनले मयारो तगेलो दीठे म्या प्यासी ये तेडो मुइरोरी कुबिरो नाबिरो प्यासी ये दोंजांग पिसी दे कुबिरो तीरे रे तुएं डाडू देरी ले खोनाई द्वारे कुबरी बोगा देरी खोनाई ना आरो जोगवारो तरें दोंने डोए जांगजांग पिए द्वारी ती जांगजांग पिए द्वारे डोए डा बरी बोगा देरी ले खो द्वारे जोगवारो नियगारो उडे दगा देरी तेमा देरी दुरा दीरे मा प्यासी ये सोमारी छपना द्वारे दामियो सुलुचिन धारिया जमा जीरी लुखोरे कुके मा पोइंडु प्यासी हो जागे रे तैयारो रे गु साउ जाइ नहीं दे ती जन साउ दे गु पोइंडु लुडन मी सो ये शिके का ते ये बहुत साउ जीरी है ना मुझी लाई जमा जीरी रो सो बीरो साउ जाऊं वो नी रे पुजो नी रे देखा रमारी सुन पो बीरो ती बाले में ऐ जन धारिया ले वे पोइंडु लेने था में जमा जीरी रे वे राजां प्यादे याने सदे तीसाउ दी साबेरी सुई लेली साजा सबूली री वो टेंथारारु डामियू लोवारे कलटानी वो चारारारु जेमी वो चारारारु मलोवाओ बाजीलोले में ती जंगाउ दी अप्याची ये सोमारोरी बाजुई डेमाजीरी ठाईरे ताजों पहिरो तंगारोचिम्यदी गुसीके गुगोइने तंगारोचिम्यदी ये नलोनारे मटीटियारोरी जेनीरे आठोनीरे सा� ताजा मुझे ने मिमिरो कुदो लोटा हा, सेरी ले बावो ब्यूटीन पूजो या याउटे सो बिरो डामियोले बे वन्या वन्दा पिन्नाई में बो, डाले बे डिलोमियो को ब्यूटीन लाई दे सेरी को जाऊं ब्यूटीरो पवनचिया लूरे सेठे मा कुदोरे या तो आमे, फूले या राने सेठे मा जीलेंदा शेन तो आमे, डामियो सोलोशी मिमिरो हा कुदोरियो मिमिरो आने बिरो उपनिदिया तटीने बेया याउबारे रे डामियोले रिया तीन तीन छाए दे बोला नो तेरी बावना ने सने दे दो पोनिया हो ब्याजिंग चेते पो ना बिरो ती पोनी जाने से बिरो प्याशी मेंजारों मुगेरे सगाली रिव प्यान बिरो हो जा बेओ में अरो प्याशी मेंजारों मुगेरे सगारो रिदे मा ऐसे अनंदागा शौकारा ली सीरे पो ऐसे अनंदाये सेठा म्यासा बिया मेंजारों मुगेरे सगाल ती अठागरा से यारी पुण्य नहीं बो, ऐरो म्यासा भिया परिणीबन संगानी मा महापरिणीबन ना तो मा शिं अनंदगन म्यासा भिया उस्याउते म्यासा भिया रे शेरोंगा शिहंडोरिया वासुबीरे कामा म्यासा भिया चं लाजाबारे वासुबीरो बोवारना बोरी ब्यू बोवारना ब्यू बीरे का म्यासा भिया उ पुम्ये मु लाजाबारे म्यासा मनोभावनी या लुकोरे लोभादोदा मोहा केमीरे जहांडोरी लोभादोदा मोहा केम आउंचिं जनी जेपिदे जहांडोरी इनमें डेमा चीजू में नोजिया काउने जहांडोरी या म्यासा भिया उपुमिए बु वाचुलोजी लाजा बारे रे अरे म्यासा भिया उ लाजा रे पुमिए जन बोलो पुमिए बु या जो लाजा रे जहांडोरी गु प्यारी म्यासा भिया परिणीबन संधा में सुलुची प्यार बिरो हा ऐ मनोभावनी या लुकोरे लोभादोदा मोहा पेबीरे शेमियादी लोभादोदा मोहा पेओं केओं जिंजनीरे इनमें डेमा म्यानोजिया नित्यसिया काउने जिहंडोरी गुट बिरो लु पुम्यं गुन मयारो बाबूरे सीके कुन लेवे मयारो बाबू जो बिरो शेयानंदा का दुये सं म्यासा भिया का परिणीबन संगानी में परिणीबन सनो में लो मिंजारो शिंयानंदा का म्यासा भिया का शिनी लोची ရဟန်းတော်တွေလာကြမယ်ဒီရဟန်းတော်တွေထဲမှာဖရာဖုလာကြတဲ့ရဟန်းတော်တွေထဲမှာလောဘဒေါသမောဟငြိမ့်ပြီးတဲ့အင်မတန်မှကြီးညိုစရာဂုဏ်သိက္ခာရှိတဲ့တန်ဃာတော်တွေပါမယ်လောဘဒေါသမောဟငြိမ့်အောင်ကြင့်ကြံနေတဲ့တန်ဃာတော်ရှင်မြတ်ရဟန်းတော်ရှင်မြတ်တွေပါမယ်အဲ့ဒီရဟန်းတော်တွေကိုသူ့အနေနဲ့ရောက်လာလို့ရှိရင်ဘာလုပ်တယ်လဲမင်းမိမိတဲ့ကြီးတယ်ဆိုလို့ရှိရင်ခရီးဦးကြိုးဆိုတယ်မမနာတွေရှင်အနန္ဒာဖယ်ချားပြီးတော့ဒီရဟန်းတော်တွေကိုနေရာပေးတယ်နောက်ပြီးတော့ဒီယန်းနေရဲ့အတွက်တပိတ်သင်္ကန်းတွေကိုယူပြီးတော့ထားပေးတယ်ခရင်တွေကိုရှင်လင်းပေးတယ်ဒါရှင်အနန္ဒာကမြတ်စွာဘုရားထံဝါကျွတ်လို့လာပြီဆိုရင်ဒါမျိုးလေးလုပ်လို့ရှိတဲ့နောက်ပြီးတော့ရှင်အနန္ဒာကသူ့တဲ့ငယ်တဲ့ယန်းတော်တွေရောက်လာလို့ရှိရင်လည်းဒီလိုပဲခက်တင်းတင်းခက်တီတီနဲ့မနေပါဘူးတဲ့အဲ့ဒီယန်းတော်တွေကိုတန်နိုင်မမြကူညီဖေးမှပြီးတော့ဝတ္တရားပြည့်စုံအောင်လုပ်ပေးတယ်အဲ့ဒီရှင်းပူရတဲ့ဝေယဝိသကုသိုလ်တွေအင်မတန်မှကြည်ညိုစရာကောင်းတဲ့ယဟန်တော်တွေဖျားဖူးလာကြတဲ့တန်ဃာတော်ရှင်မြတ်တွေအဲ့ဒီယဟန်တော်တွေကိုဖူးမြော်ခွင့်ရတယ်၊ခြိကခွင့်ရတယ်၊သူတို့ရဲ့ဝေယဝိသလုပ်ပေးခွင့်ရတယ်၊သူတို့ကိုကူညီခွင့်ရတယ်ဒါတွေကိုရှင်အနန္ဒကသိပြီးတော့ဒီခွင့်ရည်တွေကိုမျက်နှိုးခဲ့ပါတယ်။ဒါသူတို့ကောင်းတဲ့လက္ခဏာပဲ။အဲ့တော့တိပိဋကဓာတ်အရှင်အနန္ဒဟာဒါမျိုးစိတ်သက်တွေနဲ့သိပြီးတော့ပြေဝတယ်။အဲ့တော့သူဟာဒီခွင့်ရည်တွေဆုံးရှုံးမှကြောက်လာတဲ့အတွက်မြတ်စွာဘုရားပြိဋိနိဗ္ဗာန်ဆံခဲ့ရင်တဲ့ဖရာတပည့်တော်ဟာအဲ့ဒီလိုအင်မတန်မှသီလဓမ္မာတိပညာတိပြေဝလောဘဒေါသမောဟတိပယ်ပြီးပယ်စေဖြစ်တဲ့အင်မတန်မှချီးမွမ်းစရာချီးကျူးစရာမြတ်နိုးစရာကောင်းတဲ့ယဟန်တော်တွေကိုဖရာတပည့်တော်အနေနဲ့ဖူးမြော်ခွင့်မရနိုင်တော့ပါဘူးတဲ့ရှိကက်ခွင့်လည်းမရနိုင်တော့ပါဘူးနောက်ပြီးတော့ဝေယဝိသလည်းပဲလုပ်ခွင့်ရမှာမဟုတ်တော့ပါဘူးဆိုပြီးတော့မြတ်စွာဘုရားကိုရှောက်ခဲ့တဲ့စကားတကွန်ရှိတယ်အဲ့တော့ဒီနေရာမှာဘုန်းကြီးကယဟန်တော်တွေဒီလိုဆုံးပြီးပြတယ်ဆိုတာဖျားရှင်လက်ထက်တုန်းကအချိန်နှစ်ချိန်ရှိပါတယ်ဘယ်လိုလဲဆိုတော့ဝါဆိုကန်ဒီမှာတစ်ချိန်ဝါကျွတ်တဲ့ခါမှာတစ်ချိန်ဒီလိုပဲမြတ်စွာဘုရားတန်လာပြီးတော့ယဟန်တွေစုံစည်းလေးရှိကြတယ်ဝါဆိုကန်ဒီကြတော့ဘာဖြစ်လို့လာပြီးတော့မြတ်စွာဘုရားတန်စုံစည်းကြတယ်လဲဆိုတော့ကမ္မထံတောင်းညင်လို့တဲ့တပည့်တော်ကကမ္မထံညွှန်ကြားတော်မူပါဖျားဆိုရင်မြတ်စွာဘုရားကသူတို့နဲ့တင့်တော်တဲ့ကမ္မထံလေးတွေပြောပြပြီးတော့ဖျားရှင်အားလုံးရဲ့စိတ်ဆန္ဒအလိုဆန္ဒတရားရှင်ဒီရမျိုးမျိုးကျွမ်းကျင်တော်မူတော့တပ္ပညုတဉာဏ်ပိုင်ရှင်ဖြစ်တော်မြတ်စွာဘုရားကဘယ်ယဟန်တော်ဘယ်တရားနဲ့တင့်တော်တယ်ဘလူအားထုတ်ပါဘသူကတော့ဘလူအားထုတ်ပါဆိုပြီးတော့မြတ်စွာဘုရားဝါဆိုကနီးပြီဆိုလို့ရှိရင်အဲ့ဒီယဟန်တော်တွေတရားတောင်းလာတဲ့ကမ္မထံတောင်းလာတဲ့ယဟန်တော်တွေကိုမြတ်စွာဘုရားကကမ္မထံနီးပေးတော်မူတယ်တဲ့အဲ့ဒီအချိန်မှလည်းပဲယဟန်တော်တွေစုဝေးမိကြတယ်ပေါ့နောက်တစ်ချိန်ကျတော့သတင်းကျုပ်ကာလပဝါရဏပြုပြီးတဲ့အချိန်မှလည်းပဲမြတ်စွာဘုရားထံလာကြတယ်ဖျားဖူးရင်းနဲ့ဘာလို့ကိုတော့ဆိုတော့သူတို့ဝါတွင်သုံးလပလုံတရားအထုတ်တာသူတို့တရားသူအခြေအနေလေးတွေကိုရှောက်ချင်လို့ဖျားတပြီတော့ဘလို့အထုတ်လိုက်တာဘလို့တရားသူတွေမြင်မာတယ်ဖျားသူတို့ရရှိလာတဲ့တရားသူတွေကိုရှောက်ဖို့ဆိုပြီးတော့မြတ်စွာဘုရားထံသတင်းကြွတဲ့အခါလာကြပါတယ်တဲ့အဲ့တော့ခုလည်းပဲရှင်အနန္ဒာကသူ့စိတ်ထဲမှာစိုးရိမ်လာကမြတ်စွာဘုရားပြိဋိဘံစံပြီဆိုလို့ရှိရင်ဒီလိုယဟန်တော်မျိုးတွေလောဘဒေါသမောဟပယ်ပြီးတဲ့ယဟန်တော်တွေပယ်အောင်ကျင့်နေတဲ့ယဟန်တော်တွေအင်မတန်မှသိက္ခာမြင့်တဲ့ယဟန်တော်တွေကိုစီကဲခွင့်ဖူးမြော်ခွင့်မရမှရှင်အနန္ဒာသိစိုးရိမ်သွားတယ်။ဒါရီယာရှင်အနန္ဒာရဲ့စိတ်တက်ကိုမှန်းပြီးတော့ကြည့်လို့အင်မတန်မှကြည်ညိုစရာကောင်းတာပဲ။သူ့မှာဒီလိုဝေယဝိသလုပ်ခွင့်လေးမရမှာဘူးပဲစိုးရိမ်နေကြတယ်။အဲ့တော့ဘုန်းကြီးတို့ဘုရားရှင်လက်ထက်ကအဲ့ဒီလိုပဲယဟန်တော်တွေအချိန်နှစ်ချိန်ဝါဇုကာဏီတဲ့ချင်းဝါကျွတ်တဲ့ချင်းမြတ်စွာဘုရားထံရောက်လာပြီးတော့ဝါဇုကာဏီရင်ကမ္မထံတောင်းရတဲ့ဝါကျွတ်လို့ချင်းသူတို့ရခဲ့တဲ့တရားလေးတွေသူတို့ရဲ့အခြေအနေတွေကိုလျှောက်ကြားဖို့လာကြတယ်တဲ့။နောက်ဘုန်းကြီးတို့တီဟူခေတ်မှာလည်းပဲဒီလိုပဲစုဝေးကြတယ်တဲ့တန်ဃာတော်ရှင်မြတ်တွေ။အဲ့တော့ဝါမဆူခေတ်မှာဘုန်းကြီးတို့တီဟူခေတ်မှာဆိုရင်ဂင်္ဂာမြစ်ရဲ့ဟိုဘက်ကန်းနဲ့ဒီဘက်ကန်းဆိုပြီးတော့ဖွဲ့ခြားသတ်မှတ်ထားတယ်။အဲ့တော့ဂင်္ဂာမြစ်ရဲ့ဘုပကံမှာရှိတဲ့ယဟန်တော်တွေကကြီးပြတ်တတ်မှာစုဝေးကြတယ်။ဂင်္ဂာမြစ်ရဲ့ဒီဘကံမှာရှိတဲ့ယဟန်တော်တွေကတော့တိတ်တဝိဟာရဆိုတဲ့ကျောင်းတိုက်ထဲမှာစီဝေးကြတယ်တဲ့။အဲ့တော့ဂင်္ဂာမြစ်ဘုပကံမှာရှိတဲ့ယဟန်တော်တွေကဝါဇုဥ်မှာဆိုလို့ရှိရင်မဟာဝိဟာရဆိုတဲ့ကျောင်းတိုက်ကြီးထဲရောက်လာပြီးတော့တပည့်စီတို့အမိုက်တောင်းလို့ယူခဲ့ကြတယ်။ဇေဒီတော်တွေဘာတွေကိုယ်တိုင်နဲ့ပြင်ဆင်ကြတယ်။ဝေယဝိသကိုကိုယ်တိုင်နဲ့လုပ်ကြတယ်ဝါမဆိုခင်မှာအဲ့တော့ကြောင်းတိုက်တဲ့လာတဲ့ဖျားဘူးတဲ့ပုံကိုယ်လေးကြောင်းတိုက်တဲ့မှာနေတဲ့တန်ဃာတော်ရှင်မြတ်တွေကြီးလိုက်ရင်တန့်ရှင်းလို့ကြောင်းတိုက်ကြီးဟာကြားရမရှိအောင်ညစ်ပတ်နေတာဒါမျိုးလုံးဝမရှိတော့အဲ့တော့ဝါဆိုကန်ဒီမှာအဲ့မဟာဝိဟာရဆိုတဲ့ကြောင်းထဲမှာဂင်္ဂာမြစ်ရဲ့ဘုပကံကတန်ဃာတွေကလာပြီးတော့အဲ့ဒီလိုတပြည့်စီလဲကြ Now be the mighty Jong Jia, Jedidogu, Ingrid Barine, Paja, Jia, Jubinja, Danuri Lobido, who lead to Tare. What you look in, what is Jia Sama, Labido, Sangari, Suyame, to be the Wobble Tare, Edo, what you take up, Palo Lesro, what you take up, Eddie, Jia Sago, Jau Labido, Nike, Nayaku, Ju and Terezea Pite, Mandaji to Cuside, Eddie is how Nema. Guru Baluja, what you take a layo pido, Bali Dori, Takarari, you and your Dreseja. Ero Satapi, Siaro Idea, Guru Mani Dao, Yenbe, then Badusi, Benedale, Daro Mayu Nide, Erika, Sao Mishido, Tilunine, Pitika Devu, Sanshin, Yubin Gejara, Palochi New Zia Bound, Nemeli, Nesidema, Mian Manjiva, Pivoki Handori, Sao Leve Meshi, Chausa Leve Meshi, Pita Karaleve Meshi, Guruwa, the Warino. Sari Vari Tatanaro Yopia Masulu, a low and jayare, Kukilu, Kumuda, Sura, Wila, Wayo, Sao Down Machine, Jansa O Lemachi, Jansa, Peter, Machine. At a Trenjo Lucian, Eddie, Jibia, Jibia, that him, Labido, Suijare, the King Ami, Dibagan, Jano, the other, Tata, Ma, we are out there, Jong Tai, Ma, Siwija. Siwo Dido, Kutanya, Tanya, Pite, Bali Dori, Takarari, Uju, and Jare. At a Saturday, there's Yaroidia, Saint Penyama, Mani, Taliudo, Pelupian, Bilaiba, Subido, Danu Pubian, Lagaya, at a Blaugin, they are gone, Manchi Lido, Poydo Kukema, Sijin Lucian, Tabido, Sauji, Takarari, Shide, Tigari, Shide, Miamalu Pontarari, Shide, who are Nale of Niju, who be Shide, Eri Kika, Siaro, Wiria, Tadi, Samari, Penya, Tarine, Shinalogin, Kukema, Taikido, Ane, Doavade. At all. ဒီဆရာတော်ကြီးကဒီလိုစီဝေးပြီးတော့လောက်ခဲ့တဲ့အတွက်ဘုန်းကြီးတို့ယနေ့သာသနာတော်ဆိုတာယနေ့တက္ကသိုလ်မှာဒီတရားနာယူခွင့်ရနေတာဘုသူရဲ့ကျေးဇူးနဲ့ဒီသံဃာတော်ရှင်မြတ်တည်းရဲ့ကျေးဇူးပဲဒီသံဃာတော်ရှင်မြတ်တည်းကဓာမျိုးကြိုးစားခဲ့လိုက်တဲ့အတွက်ယနေ့မြန်မာနိုင်ငံဒီသာသနာရေးကြီးကြောင်းဟာရောက်လာတယ်အဲ့တော့တရားဟောဆရာတော်တွေကိုလည်းပဲမွေးထုတ်ပေးတယ်တရားပြတဲ့ဆရာတော်တွ င်အင်မတန်မှကြီးညိုစရာကောင်းပါတယ်အဲ့တော့ဘုရားရှင်လက်ထက်ကလည်းပဲစီဝေးကြတယ်နောက်ပြီးတော့တီဟိုခေတ်မှာလည်းပဲဒီလိုစီဝေးပြီးတော့လုပ်ကြတယ်ခုခေတ်မှာတော့စာမေဝယ်တွေဘာတွေစစ်ပြီးတော့အမာမန်တွေပြုပြင်ပေးကြတယ်ပေါ့ဒါကြောင့်မို့ဘုန်းကြီးတို့တကြောင်တိုင်းနဲ့တကြောင်တိုင်းရန်ကုန်မြို့ကအင်းစိန်ရွာမှာဆရာတော်ရှင်တိလောကပြီးဝန်တာဆိုတဲ့ဆရာတော်ကြီးရဲ့ဘုန်းကြီးကိုမင်းရှိဘူးတဲ့ဘုန်းကြီးတို့မြန်မာနိုင်ငံစာတင်တိုက်တည်တဲ့စူဝေးပြီးတော့ပညာသင်သည်တွေဆွေးနွေးကြကိုယ့်ရဲ့ချိုးယွင်းချက်သူ့ရဲ့ချိုးယွင်းချက်လေးတွေထောက်ပြပြီးတော့တဦးနဲ့တဦးဖေးမှပြီးတော့မှားတာလေးတွေပြင်ရရင်ကောင်းပါပဲဆိုပြီးတော့အဲ့ဒီအင်းစိန်ရွာမှာဆရာတော်ခုချိန်ထိတက်တော်ထင်ရှားရှိပါတယ်အဲ့ဒီဆရာတော်ကမင်းရှိဘူးတဲ့ဒါဆိုလို့ရှိရင်တော့သိတ်ကောင်းတာပေါ့ဒီလိုမဟုတ်ဘဲနဲ့မာမာနာတွေနဲ့သူနီကိုကိုမယူနိုင်ကိုနီကိုသူမယူနိုင်ဒီလိုပဲမှားရဲ့ကြီးတွေနဲ့သွားပြီးလို့ရှိရင်စာတင်သားတွေလည်းပဲနင်းနာတယ်နီးနာနေတည်းရလဲမရဘူးပေါ့အဲ့တော့တီဟုခေတ်မှာဒါမျိုးစ조사ခဲ့ကြပါတယ်ဘုရားရှင်လက်ထက်ကလည်းဒါမျိုးစီဝေးပြီးတော့ဘုရားရှင်ကတွင်တင်ဆုံးသွားခဲ့တယ်ပေါ့ခုရှင်အာနန္ဒာပူပန်တော့ကရောက်နေတယ်ရှင်အာနန္ဒာသောတာပန်ဆိုတော့ဒေါသတွေမပယ်သေးဘူးပေါ့အဲ့တော့ပူပန်တော့ကရောက်နေတော့ရှင်အာနန္ဒာကမြတ်စွာဘုရားကိုအဲ့ဒီလိုရှင်ဟန်တော်ရှင်မြတ်ဒီလောဘဒေါသမောဟငြိမ်အောင်ကျင့်နေကြတယ်ငြိမ်ပြီးတဲ့ရှင်ဟန်တော်ရှင်မြတ်ဒီအင်မတန်မှကြီးညိုစရာကောင်းတဲ့ရှင်မြတ်ဒီရဲ့ဝေယဝိသလုပ်ခွင့်ဖူးမျောခွင့်စီကက်ခွင့်ဒါမျိုးမရမှာကိုရှင်အာနန္ဒာကစိုးရိမ်ပူပန်ပြီးတော့မြတ်စွာဘုရားပြိနိဗ္ဗာန်ဆိုင်ရင်ဒါမျိုးရဟန်းတော်တွေကိုဖူးမြင်ခွင့်ရမှာမဟုတ်တော့ပါဘူးဖေယားလို့ပြောပါတယ်အဲ့တော့ကြောက်တော့မြတ်စွာဘုရားကရှင်အာနန္ဒာကိုမင်ကြားတော်မူတယ်အာနန္ဒာတဲ့မင်းကြားတာမို့မြတ်စွာဘုရားကကြံတော်မူတာမင်းကြားခဲ့ပါတယ်ဒီနေရာလေးကဘာလဲဆိုတော့မနောဘာဝနိယဆိုတဲ့အရှင်တန်မြင့်တဲ့အင်မတန်မှသရတရားရှိတဲ့ယဟန်တော်တို့ဖူးမြော်ခြင်းလို့ရှိရင်တဲ့နံပါတ်၁သံဝေသရိယ၄ဌာနလို့ခေါ်တဲ့နံပါတ်၁ဖျားရှင်မွေးဖွားရာဒေတာခုခေတ်မှာတော့ဒီဘောနိုင်ငံထဲမှာရှိနေပါတယ်ဒါကြောင့်နံပါတ်၁ဖျားရှင်မွေးဖွားရာလုံပြီးဒီဒေတာနံပါတ်၂ဖျားဖြစ်တော်မူရာဗုဒ္ဓတရားဒေတာခုလည်းပဲဗောဓိမြောင်ပင်ဒီအမှတ်သားဒီမဟာဗောဓိသေးဒီရှိနေပါတယ်။နောက်နံပါတ်3ဓမ္မစကြာတရားဥဟောရာမိဂရာဝဒါလည်းပဲအိန္ဒိယနိုင်ငံမှာရှိနေပါတယ်။နံပါတ်4ဖျားရှင်ပရိနိဗ္ဗာန်ဆံရာကုတိနာယုံရက်ဒါလည်းပဲယခုချိန်ဒီဖော်ထုတ်ထားပါတယ်ရှိနေပါတယ်။အဲ့ဒီလိုဖျားရှင်ဖွားမြင်တော်မူရာဒေတာဖျားဖြစ်ရာအရက်ဖျားရှင်ဓမ္မစကြာတရားဥဟောရာဒေတာ ဖျားရှင်ပြိဋိနိဗ္ဗာန်ဆံရဒေတာဒီလေးပါးကိုတဲ့သရတရားရှိတဲ့ရဟန်းတော်တွေပိက္ခုနီတွေအမျိုးသားတွေအမျိုးသမီးတွေလာကြပါလိမ့်မယ်တဲ့အဲ့တော့ဘယ်လိုကြံတဲ့လာမလဲဒီနေရာမြတ်စွာဘုရားပွင့်တော်မူရာဒေတာဒီနေရာမြတ်စွာဘုရားမွေးဖွားရာဒေတာဒီနေရာမြတ်စွာဘုရားတရားဝေါ်ရာဒေတာဒီနေရာတော့မြတ်စွာဘုရားပြိဋိနိဗ္ဗာန်ဆံရဒေတာဆိုပြီးတော့ဒီနေရာလေးဌာနအင်မတန်မှဖူးမြော်ထိုက်တဲ့ဒေတာအင်မတန်မှတန်ဝေကရစေနိုင်တဲ့ဒေတာဒီလေးဌာနကိုတဲ့အင်မတန်မှတရားတရားရှိတဲ့စောစောကယေဟန်တော်တွေလည်းပဲရောက်လာပါလိမ့်မယ်အဲ့တော့မြတ်စွာဘုရားကရေဟီကေစီရေဟီကေစီအာနန္ဒစေတိယစာရိကံအာဟိန္ဒန္ဒာပတ္တနာစိတ်တာကာလံဂရိတန္တိတပိတိကာယတာပိဒါပရမရဏာသူကတိံတကံလောကံဥပပိစိတ်တန္တိတိတဲ့အာနန္ဒာတဲ့အဲ့ဒီလိုဇေဒီတော်ကိုပူဇော်ပူရန်အတွက်လှည့်လည်နေတဲ့မြို့သားမြို့သမီးတွေယဟန်တော်တွေဘိက္ခုနီတွေအဲ့ဒီပုဂ္ဂိုလ်တွေကဇေဒီဖူးမယ်ဆိုပြီးတော့စိတ်ကလေးနဲ့ပတ္တနာစိတ်ဓာတ်ကြည်လင်သောစိတ်ကြည်ကုန်သည်ဟုတ်တော်ဖြစ်၍တဲ့အဲ့ဒီဇေဒီတော်ကိုဖူးမယ်ဆိုတဲ့စိတ်နဲ့တွားရင်လာရင်နဲ့သိမယ်ဆိုရင်တောင်းပါတဲ့အဲ့ဒီပုဂ္ဂိုလ်တွေကသုကတိရောက်နိုင်ပါတယ်တဲ့ဒါမျိုးစကားလေးမိန်ကြားခဲ့တယ်အဲ့တော့ဘုရားရှင်ဆိုလိုတဲ့အသေးသေးရဲ့ချုပ်လိုက်လို့ရှိရင်ဘာလဲဆိုတော့တံဝေသတိရလေးဌာနရှိမယ်တဲ့ဒီလေးဌာနကိုတရားတရားရှိတဲ့အမျိုးသားမျိုးသမီးတွေကကြီးညိုတဲ့စိတ်နဲ့တရားတရားစိတ်နဲ့လာကြလိမ့်မယ်အဲ့တော့ဒီလေးဌာနမှာသင်ဟာအဲ့ဒီလိုမနောဘာဝနိယဆိုတဲ့ဉာဏ်တော်တွေကိုဒီလေးဌာနကမှနေလို့ရှိရင်သင်ဟာအမြဲတမ်းဖူးတွေ့နေရပါလိမ့်မယ်လို့မြတ်စွာဘုရားကမိန်ကြားခဲ့တယ်ဒီနေရာမှာဘာတွေ့ရလဲဆိုတော့ပတ္တနာစိတ်တာဆိုတဲ့ပုဂ္ဂလိပါတယ်ကြီးညိုတဲ့စိတ်နဲ့တရားတရားရှိတဲ့စိတ်နဲ့သွားပြီးတော့ဖျားဖူးလှဲ့လေမှဖျားဖူးသွားမှအပေလေးပါးကလွတ်ပြီးတော့သုကတိရောက်ပါလိမ့်မယ်တဲ့တချို့ဖျားဖူးကြော်ညာပြီးခေါင်းကြီးတို့တွေ့ဘူးတယ်ပေါ့ဒီတံဝေသနိယလေးဌာနကိုဖူးလို့ရှိရင်ပဲအပေတကားပိတ်တယ်နောက်ပြီးတော့သုကတိနိဗ္ဗာန်ကိုရောက်နိုင်တယ်ဒါမျိုးလေးတွေရေးထားတာတွေ့ပါတယ်တကယ်ကစာပေမှာဒါသူသွားယုံလေးနဲ့မဟုတ်ပါဘူးပတ္တနာစိတ်တာဆိုတဲ့ပုဂ္ဂလိပါပါတယ်အဲ့တော့ပတ္တနာစိတ်တာဆိုတဲ့ကြီးညိုတဲ့စိတ်ကလေးနဲ့ဖျားဖူးသွားမယ်ဆိုတဲ့စိတ်နဲ့သွားလို့ရှိရင်လမ်းမှာသေသွားတောင်မှသူကတိရောက်နိုင်ပါတယ်တဲ့ဒါလေးလည်းပဲခေါင်းကြီးတို့စဉ်းစားကြည့်နော်ယခုခေတ်မှာကြတော့သွားတာတွေကအမျိုးမျိုးရှိတယ်တချို့အိန္ဒိယဖျားဖူးသွားတယ်ဒါမျိုးကြားရတယ်ဖူရောက်တဲ့အခါကျတော့ဘယ်လိုတွေတွေ့ရလဲဆိုတော့အိန္ဒိယမှာထွက်နေတဲ့ဘဲပစ္စည်းတွေကိုယူလာရင်တော့ငါတို့ခီးစိတ်ကြေးမှာပဲဒီစိတ်တွေနဲ့လည်းခေါင်းကြီးတို့သွားရင်လာရင်လည်းအကဲခတ်လို့ရပါတယ်တွေ့ပါတယ်အဲ့တော့သူတို့ရဲ့စိတ်ဟာဘဟုတုတဖြစ်သွားမယ်မြတ်စွာဘုရားပြိဋိဘံစံတဲ့ရဲ့မွေးဖွားရာရဲ့ဒီရက်တွေရောက်လို့ချင်းမြတ်စွာဘုရားငါတို့ကိုသိဉဏ်ယနေ့တိုင်ပေးနေတဲ့မြတ်စွာဘုရားဒီနေရာမှာမွေးဖွားသွားပါလား။ဩမြတ်စွာဘုရားလို့ပုဂ္ဂိုလ်မျိုးတောင်မှတနေ့သိခြင်းသဘောကိုပြိဋိဘံစံခြင်းသဘောရှိရသေးတယ်စသဖြင့်တန်ဝေကယူဖို့ကြီးညိုတဲ့စိတ်ရှိဖို့ကိုယ်လည်းပဲသိရမှဆိုပြီးတော့မသိခင်မှာအမျိုးဘာသာသာသနာကျိုးကိုဆောင်ရွက်ခြင်းနဲ့စိတ်တွေမွေးမြူဖို့တကယ်တော့သွားရမှာ။ဒါပေမဲ့ခေါင်းကြီးတို့လက်တွေ့တွေ့တဲ့အခါမှာဘာတွေတွေ့ရလဲစောစောကလို့ပေါ့။အိန္ဒိယရောက်တဲ့အခါမှာဥပမာအပြင်မိဂရာဝန်ရောက်တယ်ပါရဏသီရောက်တယ်ထားကြပါစို့။ဟာဒီမှာကောဇောတွေကဈေးချိုတယ်။အဲ့တော့ဒီကောဇောတွေကိုမြန်မာနိုင်ငံပြန်ပယ်လို့ရှိရင်ပြန်ရောင်းလို့ရှိရင်ခီးစိတ်ကြီးတယ်။ဒီလိုစိတ်တွေကများတာတွေလည်းပဲတွေ့ရတယ်။ဘုန်းကြီးကအားလုံးကိုပြောတာမဟုတ်ပါဘူး။စာပေမှာကဘာလဲဆိုတော့စေတရာစာရိကံအာဟိန္ဒန္ဒာပတ္တနာစိတ်ဓာကာလံဂရိတန္တိတဲ့။အဲ့ဒီလိုတံဝေသနိယလေးဌာနပါဝင်ဇေဒီတော်တွေဖျားဖူးတွေသွားတယ်သွားတဲ့အခါမှာတကယ့်ကိုကြည်ညိုတဲ့စိတ်မြတ်စွာဘုရားရဲ့ဂုဏ်တော်တွေကိုအာရုံပြုတဲ့စိတ်မြတ်စွာဘုရားရဲ့တတ္တဝါတွေရဲ့ကောင်းကျိုးကိုဆောင်ရွက်ခဲ့တဲ့စိတ်ဒီစိတ်တွေကိုကြည်ညိုပြီးတော့ငါလည်းပဲဖျားရှင်ရဲ့တပည့်တော်ဝကပြီးပြီးမြတ်စွာဘုရားချမှတ်ခဲ့တဲ့မြတ်စွာဘုရားကျင့်သုံးခဲ့တဲ့လမ်းစဉ်ကိုကျင့်မယ်ဆိုတဲ့သရတရားစိတ်ကြည်ညိုတဲ့စိတ်ဒီစိတ်တွေနဲ့လှည့်လည်မှဘုန်းကြီးတို့အပေလေးပါးကလွတ်ပါလိမ့်မယ်ဒီလိုမဟုတ်ဘဲနဲ့စောစောကစီးပွားရေးဆန်းဆန်းမြန်မာနိုင်ငံပြန်ကြည့်လိုက်မြန်မာနိုင်ငံမှာလည်းပဲပုဂံမှာဆွေတော်လေးသူဆိုတာရှိတယ်တခါတည်းကမှာဘဲဖျားဒီကြောက်တဲ့ဝန်ကျင်ဖျားတွေမှာဘလို့လူစန္ဒာပြည့်တယ်ဒီစိတ်တွေနဲ့သွားလို့ရှိရင်ဘုန်းကြီးတို့အပေလေးပါးကလွတ်ပါမလားသူကတိတကယ်ရောက်ပါမလားဒီစိတ်တွေနဲ့လူချင်းစိတ်တွေနဲ့မြန်သေဆုံးသွားလို့ရှိရင်သူကတိရောက်နိုင်မှာမလားစပီလူကတော့ဘုန်းကြီးတို့အာမမခံပါဘူးစပီမှာကြီးညိုတဲ့စိတ်တရားတရားစိတ်နဲ့ဒါမျိုးပါမှာအပေလေးပါးကလွတ်ပြီးတော့သူကတိရောက်ပါတယ်တဲ့ဒါကြောင့်ဒါလေးတွေကဘုန်းကြီးတို့အင်မတန်တတိထားเสียကောင်းနေပေါ့နောက်သာဂရာဆရာကဘာဖွင့်လဲဆိုတော့ ရှိသာတာဝတထတထစေတီယင်ငနံသမိဇန္တာအာသနာနီတော်ဝန္တာကောတိမိဥဒကံသိဉ္ဇန္တာအာယန္တံတိတေတုဝတ္တဝမေဝနတိတဲ့အဲ့ဒီလိုဖရာကိုကြည်ညိုတဲ့စိတ်နဲ့ဖရာဖူးသွားမယ်ဆိုတဲ့စိတ်လေးနဲ့သိရင်တော့မှသူကလေးရောက်တာတကယ်လို့များတဲ့စေတီယင်မျိုးတွေ့လို့အမိုက်ကလေးတွေကောက်ပြတဲ့တပြည့်စီလဲတဲ့ဒါဆိုရင်တော့ပြောမနေနဲ့တော့တဲ့အဲ့တော့ငါစေတီယင်ပြင်ရောက်တာအခြားသောဖရာဖူး ပုဂ္ဂိုလ်တွေစိတ်ကြည်လင်းကြပါစေစိတ်တန်ရှင်းကြပါစေဒီလိုစိတ်နဲ့တပြည့်စီလဲမယ်ဆိုရင်တော့ကုသိုလ်တွေကပြောမနေနဲ့တော့တဲ့အာတနာနီတော်ဝန္တာညစ်ပေနေတဲ့နေရာလေးတွေတွေ့လို့ရှိရင်ရေးဆေးလို့ဗောဓိမီဥဒကံသိဉ္ဇန္တာဗောဓိပင်တွေ့လို့ရှိရင်ရေလေးတွေတက်ပဲလို့အဲ့ဒီလိုစိတ်ထားလေးတွေနဲ့ဒါလည်းပဲရေရေအားချီတဲ့သဘောကင်းစင်မှကုသိုလ်စိတ်ဆိုတာဖြစ်ပါတယ်အဲ့တော့ဒီလ ားတယ်ဆိုရင်တော့ပြောမနေနဲ့တဲ့အဲ့တော့အတုကာဝိယာရီစေတယံဝိဒိတာမာတိနေခမိတ်တဝါပတနာစိတ်ဓာအန္တရံကာလံကရွန်တာပိအနန္တရာယေနာတက်ကေပဋိဋ္ဌိတံတိတိတဲ့အဓိပ္ပာယ်ကဘာလဲဆိုတော့စေတီတော်ကိုရှိခိုးမယ်ဆိုပြီးတော့သံဃာတော်တွေကိုဖူးမယ်စေတီတော်ကိုရှိခိုးမယ်ပူဇော်မယ်ဗောဓိပင်ကိုရေးသက်ပေးမယ်မြက်ကလေးတွေရှိလို့ချင်းနှုတ်မယ်တပြည့်စီလဲမယ်ဒီလိုစိတ်ကလေးတွေနဲ့ထွက်ပြီးတော့တဲ့ကြည်ညိုတဲ့စိတ်နဲ့သွားလို့ရှိရင်တော့တကယ်ကိုပဲအန္တရာယ်ကင်းကင်းနဲ့နှက်ပြီးနိဗ္ဗာန်ထိရောက်သွားနိုင်ပါတယ်လို့ဒါမျိုးလေးတွေမိန့်ကြားထားခဲ့ပါတယ်ဒါကြောင့်မြတ်စွာဘုရားရဲ့စကားတော်ကိုပြန်ပြီးတော့ကောက်ချက်ချလို့ရှိရင်တချိန်ကြာရင်တဲ့တရာတရားစစ်စစ်ရှိတဲ့ယဟန်တော်တွေကသံဝေဒနီယလေးဌာနလာပါလိမ့်မယ်အဲ့တော့သံဝေဒနီယလေးဌာနမှာနေလိုက်လို့ရှိရင်ပဲအဲ့ဒီပုဂ္ဂိုလ်တွေကိုယဟန်တော်ရှင်မြတ်တွေကိုဖူးမြော်ခွင့်ရပါလိမ့်မယ်လို့မြတ်စွာဘုရားကမိန့်ကြားခဲ့တယ်ဒါပေမဲ့ယနေ့ခေတ်မှာတော့ဒီနေရာမှာဒီလိုယဟန်တော်တွေဆရာတော်ကြီးတွေတွာလာနေကြတာပဲအဲ့ဒီနေရာမှာစောင့်နေလို့ရှိရင်ပဲတကယ်ဆရာတော်တွေကိုဖူးမြော်ရမှာဒါတေးကြတာပဲတိုးတော့မြန်မာနိုင်ငံမှာတော့အဲ့ဒီအထိတွာဆရာကိုမလိုပါဘူးဘုရားတို့မြန်မာနိုင်ငံမှာသီလတမာတိပညာရှိတဲ့ကျမ်းတော်တွေအများကြီးရှိနေခဲ့ပြီတဲ့ဒါကြောင့်မို့ဘုန်းကြီးတို့ဒီအချက်ကလေးတွေဟာအင်မတန်မှသတိထားစရာလည်းပဲကောင်းတယ်အင်မတန်မှလိုက်နာကျင့်သုံးစရာလည်းကောင်းတယ်ပေါ့ဒါလည်းပဲဗုဒ္ဓနုတ်တတိနဲ့ဆက်ပြီးတော့ဖျားဖူးတဲ့ကမြတ်စွာဘုရားကိုတော်တိုင်းဘယ်လိုမင်ကြားတော်မူခဲ့တယ်လဲအရှင်အနန္ဒာရဲ့နှလုံးသားထဲမှာဝေယဝိသလုံးဝမရတာဘလောက်စိတ်ထဲမှာအင်မတန်မှပူပန်နေတယ်လဲဒါလေးတွေကိုဘုန်းကြီးကသိစေချင်တာဒါကြောင့်တရားတော်မတွေလည်းပဲသီလတမာတိပညာရှိတဲ့သံဃာတော်ရှင်မြတ်တွေစီကပ်ဖို့ဖူးမြော်ဖို့ဒါတွေကသိပြီတော့လိုအပ်တယ်။ဒါဆိုရင်ရှင်အနန္ဒာရဲ့အတုကိုလိုက်ရရောက်သွားပါတယ်။ဒါကြောင့်ဝေယဝိသလုပ်တယ်။ဘုန်းကြီးတို့ရှင်အနန္ဒာကိုယ်တိုင်လုပ်တယ်ဆိုတော့ဘုန်းကြီးတို့ကဘာမို့လဲ။ရှင်အနန္ဒာလို့အဆင့်မရှိဘူး။အဲ့တော့မိမိကြောင်းတိုင်းရောက်လာတဲ့ဆရာတော်တွေကိုယ်တည်းကြည့်ရင်ယူသေးရမယ်၊တပိတ်တင်ငန်းလှမ်းယူရမယ်၊နေရာချပေးရမယ်။ကိုယ်တည်းငယ်လို့ရှိရင်လည်းတက်နေနေမြတ်လုပ်ပေးရမယ်ဆိုတာဒါရှင်အနန္ဒာတောင့်တခဲ့တဲ့ကျင့်ဝတ်တွေတဲ့။အဲ့တော့ဒါမျိုးလောကမှာဝင်လေးပါတယ်ဆိုရင်ဒါရှင်အနန္ဒာရဲ့လမ်းစဉ်မဟုတ်တော့ဘူးလို့သုံးသပ်လို့ယူသွားပါတယ်။ဒါလည်းပဲဗုဒ္ဓနုတ္တိဘာဝနာနဲ့ဆက်လို့ဘုန်းကြီးကဘလို့စိတ်ထားနဲ့ဖျားဖူးရမလဲ။ခုလည်းပဲမိမိတို့ဇေဒီတော်တွေပြင်ပြီဆိုတဲ့အခါမှာကြည်ညိုတဲ့စိတ်နဲ့ပြင်ရပါတယ်။ကြည်ညိုတဲ့စိတ်နဲ့ပြင်လို့ရှိရင်ကိုယ်ကိုယ်တိုင်လည်းပဲမြတ်စွာဘုရားရဲ့ဂုဏ်တော်တွေကိုကြည်ညိုပြီးတော့ဩသက်ပင်မှုမရှိတဲ့ပျက်စီးနေတဲ့မြတ်စွာဘုရားဇေဒီတော်အဲ့တော့ပျက်စီးနေတော့လူတွေကလည်းပဲညစ်ပေးနေတဲ့ခြေထောက်တွေနဲ့သွားကြဖရာကိုလည်းပဲရှိခိုးဖို့တတိမရကြပူဇော်ဖို့တတိမရကြအဲ့တော့လူတိုင်းလူတိုင်းရဲ့မြတ်နိုးဖြစ်တဲ့ဇေဒီတော်ဟာခုချိန်တော့မြတ်နိုးမဖြစ်တော့ဘူးအဲ့တော့အမြတ်နိုးဖြစ်ပါစီလူတိုင်းလူတိုင်းညွတ်တွားပြီးတော့ပူဇော်နိုင်ကြပါစီဆိုတဲ့စိတ်နဲ့မိမိတို့ဟာပြုပြင်လိုက်ပြီဆိုရင်ကုသိုလ်တွေဟာအင်မတန်မှများပြားသွားပါတယ်ဒီစိတ်လေးနဲ့ဘဝတည်ဆုံးသွားမယ်ဆိုရင်လေသူကတိနဲ့ရွာရောက်ဖို့ရဘာမှမခဲရင်ဘူးဆိုတာဒါလေးကိုဘုန်းကြီးကဒုတိယပိုင်းနေနဲ့ပြောလို့ပါတယ်အဲ့တော့ဇေဒီတော်၄ပါးနဲ့လည်းပဲဆက်လို့ပြီးသွားပြီဖျားဖူးသွားလို့ရှိရင်ဘယ်လိုစိတ်နဲ့သွားမလဲဖျားဖူးသွားရုံလေးနဲ့ကုသိုလ်ရပါသလားဘယ်လိုစိတ်ထားနဲ့သွားရမလဲဒါလေးကိုလည်းပဲမြတ်စွာဘုရားဟောတဲ့အတိုင်းသာဂရဆရာကြီးမင်ကြားတဲ့အတိုင်းဘုန်းကြီးကပြောပြီးခုနောက်ဆုံးမြတ်စွာဘုရားနဲ့ဆက်လို့အချိန်ရသလားလက္ခဏာတော်ကြီးနှစ်ပါးကိုဘုန်းကြီးပြောပြအောင်မယ်အဲ့တော့ဘုန်းကြီးတို့ဘုရားရှင်ကိုတော်မြတ်ဟာအင်မတန်မှရုပ်ဥပ္ပရိတပ်ပေတော်မူတယ်ဆိုတဲ့အဲမှာလက္ခဏာတော်ကြီး32ပါးလက္ခဏာတော်ငယ်80နဲ့ပြည့်စုံတဲ့အတွက်ဘုရားရှင်ကိုယ်တော်မြတ်ဟာရုပ်ဥပ္ပရိအင်မတန်တပ်မေချော်မောတော်မူပါတယ်အဲ့တော့လက္ခဏာတော်ကြီး32ပါးထဲမှာဘုန်းကြီးဒီနေ့နှစ်ချက်လေးပြောပြပေးမယ်ပေါ့ နှစ်ချက်ကဘာလဲဆိုတော့သုခုမေသဝိတာဆိုတဲ့လက္ခဏာတော့မြန်မာလိုပြန်ရင်တော့အသားရည်တိမ်ွေ့နူးညံ့တော်မူခြင်းနဲ့မြတ်စွာဘုရားရဲ့အသားရည်တော်တွေကအင်မတန်မှတိမ်ွေ့နူးညံ့ပျော်ပြောင်းတော်မူတယ်တဲ့ဒါကဘုန်းကြီးတို့ဘုရားရှင်ရဲ့32ပါးသောလက္ခဏာတော်တွေကလက္ခဏာတော်ကြီးတစ်ပါးပေါ့ဘုန်းကြီးတို့သူ့လိုကိုယ်လိုပုဂ္ဂိုလ်ရဲ့အသားရည်ဆိုရင်ကြံတန်းတာလည်းပဲရှိမယ်မနူးညံ့တာလည်းပဲရှိမယ်ရိုးရိုးလည်းပဲရှိမယ်မြတ်စွာဘုရားရှင်ရဲ့အသားကြီးတော်ကတော့အင်မတန်မှနူးညံ့သိမ်မွေ့တယ်တဲ့ဒီလက္ခဏာတော်ကြီးတစ်ပါးပါခဲ့တယ်။နောက်တစ်ခါဘုရားရှင်ရဲ့ရုပ်ပွားတော်တွေဖူးတဲ့အခါမှာအသားကြီးနူးညံ့ရုံနဲ့မကောင်းနောက်လက္ခဏာတော်တစ်ပါးဘုန်းကြီးပြောခြင်းသေးတယ်။ဘာလဲဆိုတော့သူ့ဝဏဝဏတာတဲ့ရွှေစင်းလိုဝါဝင်းသောအဆင်းရောင်ရှိတော်မူတယ်တဲ့။ဘုန်းကြီးတို့အသားကြီးတွေကလူမျိုးလိုက်ဖြူလွန်တာတွေရှိမယ်ညိုလွန်တာတွေရှိမယ်မဲနေတာတွေရှိမယ်။ဘုရားရှင်ရဲ့ရေအဆင်းကတော့အသားရည်ဟာအင်မတန်မှရွှေစင်းလိုဝါဝင်းတော်မူပါတယ်တဲ့ဒီလက္ခဏာတော်ကြီးလည်းပဲရှိတယ်ဒါတွေဟာစကြဝဠာမင်းတို့မြတ်စွာဘုရားတို့တော့အပြည့်အဝရှိတယ်ပေါ့ကျန်တဲ့ပုဂ္ဂိုလ်တွေကတော့နည်းနည်းလေးတော့တူချင်းတူမယ်သို့တော့အစ်သားရည်နူးညံ့ပျော်ပြောင်းတာမြတ်စွာဘုရားတို့စကြဝဠာမင်းတို့လိုတော့ဖြစ်ဖို့မလွယ်ပါဘူးနောက်ပြီးတော့အရှင်တော်ကလည်းပဲအင်မတန်မှရွှေစင်းနဲ့တူတော့အရှင်ရှိတယ်ဝါပြီးတော့ဝင်းနေတာပဲတဲ့ဒီနှစ်ချက်ကိုဘုန်းကြီးပြောပြအောင်မယ်အဲ့တော့မိမိတို့ပြုပြင်တဲ့ဇေဒီတော်ထဲမှာတရင်သုံးနေတဲ့ရုပ်ပွားတော်ကိုမျက်စိနဲ့မှန်းကြည့်လိုက်။ရုပ်ပွားတော်လေးမြင်ပြီဆိုရင်ဘုရားရှင်ရဲ့အရှင်တော်လေးတွေကရွှေစင်လိုပဲ။ဒါကြောင့်မို့ရွှေမြင်နဲ့ပူဇော်မယ်၊ရွှေစင်းနဲ့ပူဇော်မယ်ဆိုရင်အင်မတန်မှဘုရားရှင်နဲ့လိုက်ပိုက်တဲ့အကြောင်းတော်ဖြစ်သွားပါတယ်။ရွှေစင်းနဲ့ပူဇော်နိုင်တဲ့ရွှေတကုံဇေဒီတို့မာမုနိရုပ်ပွားတော်တို့ဒါတွေကတော့ပြောမနေနဲ့။ရွှေစင်းမပူဇော်နိုင်တော့မှရွှေစင်းရှိတဲ့ရွှေမြင်လေးနဲ့ရွှေစင်းလေးနဲ့ပူဇော်နိုင်ရင်ကမြတ်စွာဘုရားနဲ့လိုက်ပတ်ဆုံးပုဇော်နည်းဖြစ်ပါတယ်အဲ့တော့မိမိတို့ကရုပ်ပွားတော်လေးပြုပြင်ပြီးပြီဆိုရင်ဩဖရာရှင်ကိုတော်မြတ်ဟာအသားကြီးနူးညံ့သိမ်မွေ့တော်မူတယ်ဒီလက္ခဏာတော်နဲ့လည်းပဲပြည့်စုံတယ်အရေးချင်းရလည်းပဲရွှေအရှင်းလိုဝါဝင်းပြီးတော့စူပြင်းနေတော်မူတယ်ဒီကုံနဲ့လည်းပဲပြည့်စုံပါလားဆိုပြီးနံပါတ်၄ဒီလက္ခဏာတော်ကြီးနှစ်ချက်ကိုဘုန်းကြီးကမျက်စိထဲမှာမြင်စေခြင်းပါတယ်နောက်ပြီးတော့အကြောင်းတရားဘုန်းကြီးတို့ဘုရားဘာသာဝင်ဖျားရှင်ရဲ့လူကြအကျိုးတစ်ခုဖြစ်လာတယ်ဆိုတာအကြောင်းကင်းပြီးတော့ဘယ်တော့မှမဖြစ်ပါဘူးအဲ့တော့ဘာဖြစ်လို့ဖျားရှင်ကိုတော်မြတ်ဟာနံပါတ်၄အသားရည်ဟာတိမ်မွေ့နူးညံ့ရတာလဲအင်မတန်မှအီးပြီးတော့နူးညံ့ပြီးတော့တိမ်မွေ့နေရတာလဲဒါလည်းပဲအကြောင်းတရားကြောင့်ဖြစ်ခဲ့ရတာတဲ့ကဲဒါလေးကိုဘုန်းကြီးဟာဆောင်းပုဒ်ကပြားလေးစီထားတယ်အားလုံးကလက်ဦးချီပြီးတော့လိုက်ဆိုလိုက်ပြီးရင်ဘုန်းကြီးရှင်းပြမယ်ပေါ့အားလုံးဆိုပညာရှိထံကြောင်ကျူမှန်မေးပြန်သည့်လူညာပညာရှိထံကြောင်ကျူမှန်မေးပြန်သည့်လူညာနူးညံ့သားကြီးအကျိုးတွေကြပေမြတ်ဖရာနူးညံ့သားကြီးအကျိုးတွေရပေမြတ်ဖရာနတ်နှင်းလူဝဲမတူတဲ့ကြီးကျယ်ပညာများနတ်နှင်းလူဝဲမတူတဲ့ကြီးကျယ်ပညာများစိတ်ထားနှိမ်ချနူးညံ့စွာမှတ်ကြအကျိုးများစိတ်ထားနှိမ်ချနူးညံ့စွာမှတ်ကြအကျိုးများဒါလေးကိုဘုန်းကြီးအတိတ်ဖြစ်လေးပြောပြပေးမယ်အဲ့တော့ဘုရားရှင်ရဲ့လက္ခဏာတော်ကြီး32ပါးထဲမှာအသားရည်တော်နဲ့ဆက်ပြီးတော့အင်မတန်မှနူးညံ့သိမ်မွေ့တယ်တဲ့ဘုရားရှင်ရဲ့အသားရည်တော်ဟာကြံတန်းမနေဘူးတချို့အသားဖြူပြီးမဲ့အသားရည်ကျန်းတာတွေလည်းရှိတယ်အသားညိုပြီးတော့ကျန်းတာတွေလည်းပဲရှိတယ်မကျန်းနိုင်မဲ့ပုံမှန်လေးပဲရှိတယ်ဘုရားရှင်ရဲ့အသားကြီးတော်ကတော့အင်မတန်မှနူးညံ့သိမ်မွေ့ပါတယ်တဲ့။ဒါဘာဖြစ်လို့လဲဆိုတော့ပညာရှိတန်ကြောင်းကျူးမှန်မေးပြန်သည့်လူညာတဲ့။ဘဝဘဝကပုံနာပညာရှိတွေလူပညာရှိတွေအထူးသဖြင့်လူဘဝရောက်တဲ့အခါမှာဘုရားလောင်းကဘဝပေါင်းများစွာဘာလုပ်ခဲ့တယ်လဲဆိုတော့ပညာရှင်ယဟန်တော်တွေပညာရှင်ပုံနာတွေရှိခဲ့ပြီးတော့ဂိမ်ဗန္ဒီကုသလံဂိမ်ဗန္ဒီအကုသလံစသဖြင့်မေးမြန်းခဲ့လို့တဲ့။ကုသိုလ်တရားအကုသိုလ်တရားဆိုတာဘယ်လိုလဲပ ပညာရှင်တွေထဲမှာမာမနာတွေကိုနှိမ်ချပြီးတော့အင်မတန်မှနှိမ်ချတဲ့စိတ်ကိုကိုကိုနှိမ်ချတာတဲ့စိတ်နဲ့မေဘုံပြတနာတွေကိုမေးခဲ့တယ်တဲ့အဲ့တော့ဘုန်းကြီးတို့စဉ်းစားကြည့်ပေါ့ကိုကနေပြီးတော့ကုသိုလ်လားအကုသိုလ်ဖြစ်သလားတန်တရားဖြစ်တဲ့မေဘုံလေးတွေကိုဒါမေးရမှာပဲဖရာလောင်းရဲ့လမ်းစဉ်ဟာဘယ်ဘဝမှာပဲရောက်ရောက်ကိုယ့်ရဲ့သားတွေတိရသမารီပညာရှိတဲ့ယဟန်တော်တွေတိရသမารီပ လုံထိုက်ပါသလားမလုံထိုက်ပါဘူးလားဒီလိုကျင့်သုံးသင်ပါသလားမကျင့်သုံးသင်ပါဘူးလားဒီအလုပ်ကိုလုပ်လို့ရှိရင်ရေရှည်ကောင်းကျိုးရှိပါသလားဆိုးကျိုးရှိပါသလားဆိုတာဘဝပေါင်းများစွာကိုယ့်ကိုယ်ကိုနှိမ့်ချပြီးတော့မေးမြန်းခဲ့ပါတယ်တဲ့အဲ့တော့ဘုန်းကြီးတို့စဉ်းစားကြည့်လိုက်သူများကိုမေးခွန်းတစ်ခုမသိလို့မေးရတယ်ဆိုရင်ကိုယ့်ကိုယ်ကိုနှိမ့်ချပြီးသားဖြစ်သွားပါတယ်။ဗဇက်ကငါကောင်ကနှိမ့်ချပါတယ်လို့မပြောပေမဲ့မေးခွန်းမေးတယ်ဆိုကြရငါကလည်းသိလို့ငါလည်းတော်လို့ဆိုပြီးတော့ကိုယ့်ကိုယ်ကိုနှိမ့်ချပြီးမှမေးတော့စိတ်ထားလေးတွေကဘာဖြစ်သွားလဲ။နူးညံ့သိမ်မွေ့တယ်တဲ့။အဲ့ဒီနူးညံ့သိမ်မွေ့တဲ့စိတ်ထားနဲ့မေးခွန်းပေါင်းများစွာကိုမေးမြန်းခဲ့တဲ့အတွက်ဘာဖြစ်တယ်လဲ။ခုဖျားရှင်ဖြစ်တော်မူတဲ့ကအသားရည်လေးတွေကစိတ်တော်ကနူးညံ့သိမ်မွေ့ခဲ့တဲ့အတွက်အသားရည်တို့လေးကနူးညံ့သိမ်မွေ့တဲ့ပုဂ္ဂိုလ်ဖြစ်ရပါတယ်တဲ့။ဒါတွေကဘုန်းကြီးတို့တရားတော်မတွေဖျားရှင်ကိုအာရုံပြုတဲ့ကဖျားရှင်ရဲ့အသားရည်တော်လေးတွေကအင်မတန်နူးညံ့သိမ်မွေ့တာပဲ။ဒါတော့ကလေးနဲ့ရက်မနေနဲ့။ဘာဖြစ်လို့ဒီလိုနူးညံ့သိမ်မွေ့တာလဲလို့အကြောင်းကိုပြန်ပြီးတော့စုံစမ်းတဲ့အခါမှာသောသောကပြောသလိုပညာရှင်သူတော်ကောင်းတွေထံမှာမသိတဲ့အရာတွေကိုမေးမြန်းခဲ့ပါတယ်တဲ့။အဲ့တော့ဘုန်းကြီးတို့ခုခေတ်မှာစာပေဖတ်တာနောက်ပြီးတော့တရားဆွေးနွေးတာတရားနာတာဒါတွေလည်းပါတာပဲဒီချိန်မှာဆိုလို့ရှိရင်ကိုယ့်ရဲ့စိတ်ဟာတခြင်းနှိမ့်ချပြီးသားဖြစ်သွားတတ်ပါတယ်တဲ့အဲ့ဒီလိုနှိမ့်ချတဲ့စိတ်နဲ့မေခွန်းမေးခဲ့တာစာဖတ်ခဲ့တာနောက်ပြီးတော့တရားနာခဲ့တဲ့ပုဂ္ဂိုလ်ရဲ့အသားရည်နူးညံ့သိမ်မွေ့တတ်ပါတယ်တဲ့ဒီလက္ခဏာတော်ကြီးပိုင်ဆိုင်တာဒီအကြောင်းကြောင့်အကျိုးဆက်အနေနဲ့ဘာဖြစ်တယ်လဲဆိုတော့နည်းနည်းလူဝဲမတူတဲ့ကြီးကျယ်ပညာများတဲ့အဲ့တော့ဘဝတိုင်းဘဝတိုင်းမှာဘုန်းကြီးတို့ပညာရှင်ဖြစ်ရတာကြီးကျယ်တဲ့ပညာဘုန်းကြီးတို့ဘာတက်ပဲဖြစ်ဖြစ်အင်ဂျင်နီယာဖြစ်လဲသူများတဲ့ဒေါ်တဲ့ဆရာဝန်ဖြစ်လဲသူများတဲ့ဒေါ်တဲ့ဘုန်းကြီးဖြစ်လဲပဲဘွဲ့ဒီဂရီရင်တူတဲ့တောင်သူများတဲ့အတွေးပေါ်ကောင်းနေဒီလိုပညာကြီးတာအဲ့ဒါအကျိုးဆက်တွေပါတဲ့အဲ့တော့ဘုန်းကြီးတို့ပညာကြီးကျယ်တဲ့အသားရည်နှူးညံ့နေဆိုရင်ဒီလိုမေးမြန်းခဲ့လို့ဆိုတဲ့ဒါလေးကိုမိပြီးတော့မှန်းဆပြီးတော့ငါတို့လည်းပဲမြတ်စွာဘုရားရှင်ရဲ့တပည့်တော်ဝကဖြစ်နေတယ်ဖျားရှင်ကလောင်းတော်ကွာမှာဒီလိုကျင့်ကြံကြိုးကိုအားထုတ်ခဲ့တယ်ကိုကိုကိုနှိမ်ချပြီးတော့မေးမြန်းခဲ့တယ်ခုခေတ်ဆိုရင်စာဖတ်ခဲ့တယ်တရားနာခဲ့တယ်ငါလည်းဒီကျင့်ကြံကိုကျင့်မယ်ဆိုလို့ရှိရင်ဘာဖြစ်သွားမလဲမိမိတို့ကဖျားရှင်ရဲ့အတုကိုယူရာရောက်တယ်တဲ့ဒါဆိုလို့ရှိရင်ဘဝတိုင်းမှာသားရည်နူးညံ့ပြရစီဒါမျိုးဆုတောင်းကြရမလို့မိက်ကက်တွေဘာတွေမကူဘဲနဲ့ကိုသားရည်တွေကနူးညံ့ပျော့ပျောင်းလို့ပညာရှင်ဖြစ်ပြရစီသူမတောင်းလည်းပဲဒီလိုပုဂ္ဂိုလ်မျိုးဟာသူ့ရဲ့ဆိုင်ရန်ဆိုင်ရန်ပညာတွေမှာထိတ်တန့်ရောက်သွားတတ်ပါတယ်အဲ့တော့ဘုန်းကြီးတို့ခုပြင်ခဲ့တယ်ခြေရီတို့ရုပ်ွားတော့ခုပြင်နေပြီပေါ့ဘုန်းကြီးမနေရပြန်လာခဲ့တော့အဲ့တော့ဒီရုပ်ွားတော်လေးကိုဖူးလိုက်ရတာနဲ့တပြိုင်နဲ့အလုံးဖူးမြင်တဲ့ပုံစံတွေလည်းစိတ်ကြည်လင်ပါသေးမြတ်စွာဘုရားရဲ့သားရည်တော်ကသိပြီးတော့နူးညံ့သိမ်မွေ့တယ်ဒါစိတ်နဲ့ပဲအာရုံပြုလို့ရမယ်ပေါ့အဲ့တော့ဒီလိုနူးညံ့သိမ်မွေ့တာဟာကိုယ့်ကိုယ်ကိုနှိမ့်ချပြီးတော့နူးညံ့သိမ်မွေ့တဲ့စိတ်ထားနဲ့မာမာနမရှိတဲ့စိတ်ထားနဲ့မေးမြန်းခဲ့လို့ငါလည်းပဲဒီလိုကျင့်ကိုကျင့်မယ်ဆိုလို့ရှိရင်ဘုန်းကြီးတို့ဘွားတဲ့ဘွားတိုင်းမှာအသားရည်တွေနူးညံ့ပြီးတော့နောက်ဆုံးမှာသူ့ဆိုင်ရာဆိုင်ရာပညာတွေမှာကြီးကျယ်တဲ့ပုဂ္ဂိုလ်ပို့ပြီးတော့သင်ရတာလွယ်ကူတဲ့ပုဂ္ဂိုလ်ပညာတတ်ပုဂ္ဂိုလ်ကြီးဖြစ်သွားနိုင်ပါတယ်တဲ့ဒါကြောင့်မို့အကြောင်းတရားတွေလိုက်ပြီးတော့အတုခိုးရပါတယ်အရှင်ဒီဝရဟာဘုရားဖြစ်ခြင်းလို့ပြည့်လန်းနေရနေယဟန်ဂေါတမဘုရားဖြစ်တယ်လို့ငါလည်းပဲဘုရားဖြစ်မယ်သူ့ကိုပူဇော်တယ်လို့ငါကိုလည်းပူဇော်ကြဒါမျိုးအကျိုးတရားကိုသွားပြီးအတုခိုးတာတော့မသင့်တော့ဘာဖြစ်လို့ဖျားဖြစ်တယ်လေဖျားဖြစ်ကြောင်းကျင့်နေလိုက်ပြီးတော့တူကိုရင်တော့ဒါရီရဲ့တင့်တော်လာပေါ့ခုလည်းပဲမြတ်စွာဘုရားရဲ့ဒီလက္ခဏာတော်လေးကိုမိမိတို့ပြုပြင်ခဲ့တဲ့ဖျားရှင်ကိုဒီလက္ခဏာတော်လေးတခုမှန်းစားပြီးတော့ကြည့်လိုက်လို့ရှိရင်ကိုလည်းပဲဖျားလောင်းကျင့်ခဲ့တဲ့ကျင့်စဉ်ကိုကျင့်သုံးလို့ရှိရင်ဒီအကျိုးတွေကထူတောင်းမနေလေးပဲရပါတယ်အဲပညာရှင်ကြီးဖြစ်ပြရစီနောက်ပြီးတော့အသားရည်နူးညံ့ပြရစီဘလောက်ပဲထူတောင်းထူတောင်းဒါမျိုးကျင့်စဉ်တွေမပါဘူးဆိုရင်လည်းဖြစ်ဖို့ရမလွယ်ပါဘူးလို့ဘုန်းကြီးကဒါမျိုးလေးသိစေခြင်းပါတယ်ဒါကပါလဲဆိုတော့သုခမေသဝိတာလက္ခဏာတော့တဲ့ဖျားရှင်ရဲ့32ပါးယောက်ျားမြတ်ရဲ့အင်္ဂါ32ပါးလက္ခဏာ32ပါးထဲမှာပါတဲ့အဲ့ဒီအသားရည်နူးညံ့သိမ်မွေ့ခြင်းဆိုတဲ့ဒီလက္ခဏာတော်ကြီးတစ်ပါးကိုကြီးညိုလိုက်ရင်စိတ်ကအလောက်ထိအကြောင်းတရားကြီးရောက်ပြီးတော့ကြီးညိုရပါတယ်ကြီးညိုပြီးတဲ့ကကိုယ့်ရဲ့နှလုံးသားထဲမှာလည်းပဲလိုနေဖြစ်ပြနိုင်ဖို့
Mimi Adilu Saitanu and Mimi Amare doing, Selection Dongu Yadu, Pony Hobbitin Chite, now the two Pony Dwaume. Now the two Avalet of Piacin and Lepanaro Rema, Duona, Wona Dare, Piacin, Yisinia, Wawin, Bido, Sabido, Subi Vare, and Oda Batulu, Subi Gaya, the Le, Sudo, Poyu, Sabima, Palido Maro, Jangle Chepia, Takara Maro, Jangle Chepia. ပါဠိတော်မှာအကြောင်းမျက်ချက်ပြတာကတစ်ချက်ကဘာလဲဆိုတော့ဘဝပေါင်းများစွာကတဲ့အဝတ်အထည်ဒီအခင်းဒီအယုံဒီလူတဲ့အခါမှာကိုယ်မှာကောင်းကောင်းမွန်မွန်ရှိနေကောင်းကောင်းမွန်မွန်လေးတွေရွေးပြူခဲ့ပါတယ်တဲ့ဒါဖရာလောင်းရဲ့အလောင်းတော်ဘွားကစိတ်တဲ့လူဖြစ်လို့အဝတ်အထည်ဒီလူမဲ့ဆိုရင်ကိုယ်မှာကောင်းကောင်းမွန်မွန်မရှိဘူးပြင်မွေးနည်းနည်းနဲ့အဝတ်အထည်ဒီမရှိဘူးဆိုရင်တော့ဒါမျိုးပေါ 刚被做的病人里的越比多路的地的地也讲得起那讲得起的把来做多大地啊精神的多大能有戏的再多大受多大再多大做的把来做都没有把毛马的表情的手机的客厅的大再多大受多大做的把来做这些事情没有一家比多文的本的骗的这些大了的多大地啊的这个地多大地啊的啊跟谁啊培养了我就在给把的所以就是在北马的巴黎的马的那些别的但是他给他的理解别的而且那些的马把巴黎的小李啊你啊你啊你啊你啊不顾的但是现在把这些比如特别是这个的孤独的孤独啊那边学生的读的是大爷苏比金苏的就顾压把的那这个母面的沙道里的路段的三月三月到现在在哪里去姑妈高母的心里高母母被乌沙被流的刚刚我们在的不过嘛这里的钱大多的而他来的大爷大爸不对而大爷学生的读的信息不对将来要去把的就比他给他的那些特别的做他把的给他的过来阿龙楼起比如来说来过呢蒙面沙沙火点沙鲁巴的变的蒙面沙沙佛丹沙鲁巴的面的多大金星江里阴门边地走面多大金星江里阴门边地走面皮亚巴瓦有吉拉水家得的皮亚巴瓦有吉拉水家得的巴瓦巴瓦涅佛达摩恰皮金涅巴瓦巴瓦涅佛达某家接近面学生路华文书普路马瓦九百年学生路华文书普路马瓦九百年那么培养性格面学生路因为他们是比的大一生是的好的所以巴黎的路所以说说实话表格的路蒙面的我等下的看你烧你哎呀看你刚刚蒙蒙的路给的那比如多大精神的多大的再多大多大出的多大的没事我呢比如母猪的多大的没事一路精神给的多一路猪的还压了吧那我们这个特别累的猪的小的你要吗将跟别人要要 A 妈被要要那种 A 那古里的妈被要要你别你留心担心哦对面的这几年多哦这边几年的来别大来别别也不好嘛啊大爷学生路我问的不过没有亲爱妈的那这些个母年的杀到不里的阿拉高的杀到不里的路单人来别他没有去把的是比他个个那没有特别的多他把的那么你留的对皮亚巴瓦有吉拉水家得得得你留孤独牛骨不瓦人不瓦人皮亚心啊老能不瓦嘛不瓦人你把不瓦帮亚索皮亲给的对皮亚皮的母的皮亚心也答应的水生路瓦文比如 ိုပြင်းနေတော်မူပါれတဲ့ဒါလည်းပဲဘုန်းကြီးတို့တရားတော်မှ ड़ी ခုငွေတိသုံးလက်မိသားစုပေါ့မိမိတို့ပြုပြင်တဲ့ဇီတိတော်ထဲမှာရုပ်ွားတော်ကိုဖုံးမြင်လိုက်လို့ရှိရင်မျက်စီထဲမှာရုပ်ွားတော်ကိုရွှေဆင်းလို့အစင်းရှိတဲ့ဘုရားရှင်ကိုယ်တော်မြတ်တတ်တော်ထင်ရှားကိုအာယုံပြုပြီးတော့ဩငါတို့စီးကပ်ကိုကိုယ်တဲ့ဘုရားရှင်ဟာညံတော်တာကြီးတာမဟုတ်ဘူးရုပ်ဥပရိယလည်းအင်မတန်မှတပ်ပေတော်မူတယ်ဖုလို့မဝအောင်အသားရေကရွှေဆင်းလို့ဝါဝင်နေလူညံပြောပြောင်းမှုရှိတယ်ဒါလည်းပဲရှေးဘဝဘဝများစွာကဒေါသတရားနေခဲ့လို့နောက်ပြီးတော့မုံမြတ်တဲ့အဝလေးတွေအထယ်လေးတွေခြုံဆောင်လေးတွေအေရခင်လေးတွေလူတန်းခဲ့တဲ့အတွက်ဒါမျိုးဖြစ်တာပါလားဆိုပြီးတော့မိမိရလည်းပဲတက်နိုင်နေကြလူတန်းလို့ရှိရင်အဝစားနဲ့ပတ်သက်ရင်ပြီးတော့လူတန်းသားတို့ဒေါသကင်းစင်အောင်မေတ္တာတရားလေးတွေပွားတာတို့ဗုဒ္ဓံတို့တတိဘာဝနာပွားတာတို့ဒါမျိုးလေးတွေကြိုးစားပြီးတော့လုပ်ရပါတယ်ဒါကိုတွားပြီးတော့ရွှေစင်းလို့ဆင်းရှိပြတယ်ဆူတောင်းတရားမလိုပါဘူးဒီကျင့်စဉ်တွေကိုကျင့်မယ်တပြည့်စီလဲမယ်မုံမြတ်တဲ့စားတောင်းလေးတွေလှူဒန်းမယ်ဒီကျင့်စဉ်လေးပါးကိုကျင့်လို့ရှိရင်တော့ဒီအကျိုးတရားတွေကသူ့မတောင်းလည်းပဲပြည့်စုံပါတယ်တဲ့ဒါဟာဘုန်းကြီးဗုဒ္ဓံတို့တတိပါဝနာနဲ့ဆက်ပြီးတော့ဒါဆက်ရလေးတွေကိုပြောပြခြင်းဖြစ်ပါတယ်ဒါကြောင့်ယနေ့ငွေတိသုံးလက်မိသားစုနဲ့တကဝဓမ္မမိတ်ဆွေများဟာစောစောကဇေဒီလေးမျိုးចောင်းကိုလည်းပဲထိုက်လျောက်သိသွားခဲ့ပြီနောက်ပြီးတော့ဇေဒီနဲ့ဆက်ပြီးတော့ဘုရားရှင်ရဲ့တံဝေဇနီရဲ့လေးဌာနကိုဘယ်လိုပုံကိုယ်တွေရောက်လာလိမ့်မယ်ဘလို့စိတ်ထားနဲ့ဖျားဖူးသွားတဲ့နေဒါမျိုးလေးလည်းသိသွားပြီ။နောက်ခုနောက်ဆုံးမှာဘုရားရှင်ရဲ့လက္ခဏာတော်ကြီး32ပါးတည်းရာအသားရည်၊နူညံသိမ့်မွေတော်မူခြင်းဒါဘဝတိုင်းဘဝတိုင်းအလောင်းတော်ဘဝတုန်းကမာနတွေနှိမ့်ချပြီးတော့မေးမြန်းခဲ့တဲ့အကျိုးဆက်စိတ်တဲ့နူညံတော်အသားရည်လေးတွေလာပြီးတော့နူညံရတယ်တဲ့။နောက်ပြီးတော့အကျိုးဆက်နေနဲ့ပညာရှင်ဖြစ်ရတယ်။သူ့ရဲ့ဆက်ရပညာတွေမှာသူများတဲ့ထူးချွန်တဲ့ပုဂ္ဂိုလ်ဖြစ်ရတယ်။ဒီအကျိုးတွေရတဲ့ကြောင့်ပျော်ပြီးပြီ။နောက်ပြီးတော့တခါဘုရားရှင်မှာရွှေဆင်းလို့ဝါဝင်းတဲ့အခြင်းရှိတာဘဝပေါင်းများစွာကမုံမြတ်တဲ့အဝတ်ထည်လေးတွေလူတန်းခဲ့လို့ဒေါသတရားကိုမေတ္တာစာထုတ်ပြီးတော့ထိန်ချုပ်ခဲ့လို့ဒါလည်းပဲသိသွားပြီအဲ့တော့အကျိုးဆက်နေနေရတော့မုံမြတ်တဲ့အဝတ်ထည်လူရင်မုံမြတ်တဲ့အဝတ်စားလေးတွေပဲသုံးဆောင်ခြင်းနဲ့ဆိုတာဒီအကျိုးဆက်တွေကတော့ရမှာပဲဒါကြောင့်အကြောင်းတရားလေးတွေကိုတဏှိမင်းများမေခွန်းမေးမယ်မာနနှိမ့်ချမယ်တရားကိုနာယူမယ်ပညာရှင်သူတော်ကောင်းတွေကိုစီကပ်မယ်လူတဲ့တန်းတဲ့ကောင်မလေးကောင်းတာတွေကိုပဲငါလူမဲ့ဒေါသတရားကင်းစင်အောင်မေတ္တာတရားပွားမယ်ဆိုရင်ဒီလိုမြတ်စွာဘုရားရှင်ရဲ့တပည့်ပြည်ပြည်မြတ်စွာဘုရားကျင့်သုံးသွားတဲ့ကျင့်စဉ်လေးတွေကိုကျင့်သုံးနိုင်အောင်ဆိုပြီးတော့အခုလက္ခဏာတော်ကြီးနှစ်ပါးကိုလည်းဗုဒ္ဓံဥတ္တတိဘုရားရှင်ရဲ့ဂုဏ်တော်တွေနဲ့ဆက်ပြီးတော့ဘုန်းကြီးသိအောင်ဟောပေးပြီးပြီဒါတော့ဆိုရင်ဗုဒ္ဓံဥတ္တတိဘာဝနာဆိုတဲ့တရားဟာအထက်လျောက်ပြည့်စုံသွားပါပြီဒါကြောင့်ဒီဗုဒ္ဓံဥတ္တတိဘာဝနာဆိုတဲ့တရားတော်ကိုနာယူပြီးတော့ဘုရားရှင်ဘုရားလောင်းဘုရားတုံးကကျင့်သုံးခဲ့တဲ့ဘုရားရှင်ဘုရားမှာကျင့်သုံးခဲ့တဲ့ကျင့်စဉ်များကိုအတူယူပြီးတော့ကြိုးစားအားထုတ်ကျင့်သုံးနိုင်ရပါစေ။အဲ့ဒီလိုကျင့်သုံးပြီးတော့မိမိတို့ရဲ့နှလုံးသားထဲမှာပါရမီဉာဏ်တွေတစ်ဖြည်းဖြည်းကျင့်တန်ပြီးမဲ့ဉာဏ်ပူဉာဏ်ဖြင့်နိဗ္ဗာန်ကိုတင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။အလုံးယနေ့ပြုတဲ့ကုသိုလ်ရဲ့ဖို့ကိုမြတ်တမ်းပေးဝေပြီးတော့ရေစက်ချရသို့အလုံးလိုက်သို့